Welcome to the Voice of America in Burmese.
VNA ကင်းဝေးတဲ့မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ19ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ24/40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
ကျွန်တော်ကခင်မောင်ဆိုမင်းမှာသတင်းတွေကိုကိုအောင်လေးဦးနဲ့အတူပြောပြမှာပါဒီမနေ့နောက်ဆုံးရထူးခြားတဲ့သတင်းတွေကတော့ဒေါအောင်ဆန်းစုကြည်ကိုနောက်ထပ်ထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်ပြင်သစ်အစိုးရကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ပေါ်ကရုရှားစစ်စခန်းမှာကြီးမားတဲ့ပေါက်ကွဲမှုကြီးဖြစ်ပွားခဲ့ပါတယ် KNU ထိန်းချုပ်ရာဒေသတွေမှာဒုက္ခသည်တွေတိမ့်နေချီခိုလုံနေကြပါတယ်ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးရိုဟင်ဂျာဒုက္ခသည်စခန်းမှာရောက်ရှိနေပါတယ်စတဲ့သတင်းတွေကိုကြီးညာပေးမှာပါကိုညာဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန်းရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့မြန်မာနိုင်ငံကိုလက်ရှိရောက်ရှိနေတဲ့ကုလသမဂ္ဂရဲ့အထူးတန်ကိုယ်စားလှယ်နိုလင်းဟေဇာရဲ့ခီးစဉ်နဲ့ပတ်သက်ပြီး NUG ရဲ့တုံ့ပြန်ချက်ဘယ်လိုရှိပါသလဲ
သူအရင်ကအာဆီယံရဲ့အထူးကိုယ်စားလှယ်ဆိုလို့ရှိရင်နှစ်ဖောက်ဆောင်သွားခဲ့တယ်ပေါ့လေအဲသွားခဲ့တဲ့ဆက်မှာလည်းတော်ဆက်စင်းနေလက်တွဲပေးမရခဲ့ဘူးအမေရိကန်ရဲ့ပြည်တော်သူကိုယ်တိုင်လည်းဝန်ခံတဲ့အခြေ
အနေပေါ့။ NUD ဒုနိုင်ငံကြားရေးဝန်ကြီးဦးမိုးစောဦးပြောကြားသွားတာဖြစ်ပါတယ်။တရင်းနေအပြီးမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်နိုင်ငံတကာသတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓနေ့ရဲ့မနက်ခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကိုအောင်လွင်ဦးတို့ပြောပြပေးပါအောင်ခင်ဗျာ။
ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ကလက်နက်တိုက်တစ်ခုမှာအင်ကာနေကကြီးမားတဲ့ပေါက်ကွဲမှုတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်မီးလောင်မှုဖြစ်ပွားပြီးလူပေါင်း 3,000 ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါတယ်။2014ခုနှစ်ကရုရှားသိမ်းပိုက်ခဲ့တဲ့ခရိုင်းမီးယားဒေသကမေစကိုယီမှာရှိတဲ့ရုရှားစစ်ကံကလက်နက်ခရမ်းတွေတိုးလောင်ထားရာအဆောက်အုံတစ်ခုမှာအဲ့ဒီလိုပေါက်ကွဲတာဟာဒီသတင်းပတ်ထဲမှာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ပေါက်ကွဲမှုမှာဘယ်သူလက်ချက်ဆိုတာရုရှားကတိတိကျကျဖော်ပြခြင်းမရှိပေမဲ့အဖြစ်အမှောက်လောက်ရအဖြစ်လို့တော့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းခရိုင်းမီးယားဒေသကစာကီလေတာစကန်မှာပေါက်ကွဲမှုဖြစ်ပွားပြီးရုရှားလေယာဉ်ကိုစီးပျက်စီးခဲ့ပါတယ်။စာကီလေတာစကန်ပေါက်ကွဲမှုဟာမတော်တဆဖြစ်မှုကြောင့်လို့ရုရှားကပြောဆိုခဲ့ပြီးယူကရိန်းဘက်ကလည်းသူတို့လက်ချက်လို့ထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူး။အခုနောက်ဆုံးပေါက်ကွဲမှုနဲ့ပတ်သက်လို့လည်းယူကရိန်းဘက်ကသူတို့လက်ချက်ပါလို့ပြောဆိုခြင်းမရှိပေမဲ့ယူကရိန်းသမ္မတရဲ့အကြံပေးမီခေကိုဟိုပါဒက်ကခရိုင်းမီးယားကိုသိမ်းပိုက်ထားတဲ့ရုရှားတွေအသက်အန္တရာယ်နဲ့ရင်ဆိုင်ရမယ့်အန္တရာယ်ရှိနေတယ်ဆိုပြီး Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ခင်ဗျာ
ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာယူကရိန်းသမ္မတတူရကီသမ္မတနဲ့ယူကရိန်းနိုင်ငံအနောက်ပိုင်းမှာကြာသပတေးနေ့တွေ့ဆုံမယ်ကြောင်းကုလသမဂ္ဂကပြောပါတယ်
At the invitation of President Volodymyr Zelensky of Ukraine, the Secretary General of
Ukraine, Volodymyr Zelensky, ဖိကြားချက်အရတွင်းရေးမှူးချုပ်ဟာတူရကီသမ္မတ Recep Tayyip Erdogan, Ukraine သမ္မတနဲ့ကြာသပတေးနေ့လက်ရှိမြို့မှာသုံးဝန်ဆောင်တွေ့ဆုံမှာဖြစ်ပါတယ်။ဒီနောက်မှာတော့ Odessa မြို့ကိုခရီးဆက်ပြီးပင်လယ်နက်ဒေသကောက်ဖက်တိနဲ့တင်ပို့ရေးအစီအစဉ်တွေအသုံးပြုနေတဲ့စစ်ကမ်းကိုတွားရောက်မှာဖြစ်ပါတယ်လို့တွင်းရေးမှူးချုပ်ရုံပြောခွင့်ရ Stephen Dujarric ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။လနဲ့ဒီသားကောက်ပဲတိနဲ့တင်ပေါ်ရေးအစီအစဉ်မှာတော့ကုလသမဂ္ဂယူကရိန်းရုရှားနဲ့တူရကီနိုင်ငံတို့ပါဝင်ကြပါတယ်တူရကီနိုင်ငံအစ္စတန်ဘူမှာဇူလိုင်လ22ရက်နေ့လက်မှတ်ထိုးခဲ့ကြတဲ့သဘောတူညီချက်မှာတော့ယူကရိန်းကကောက်ပဲတိနဲ့တွင်နိုင်ငံတကာဈေးကွက်ကိုတင်ပို့ခွင့်ရဖို့နဲ့အပြန်အလှန်အပြင်ရုရှားရဲ့ဓာတ်မြေဩဇာနဲ့စားတောက်ကုန်တွေရောင်းချမှုပေါ်ကန့်သက်ချက်တွေကိုဖယ်ရှားဖို့ထည့်သွင်းထားပါတယ်ဖေဖော်ဝါရီလ24ရက်ရုရှားကယူကရိန်းပေါ်ကျူးကျော်မှုစတင်ခဲ့ပြီးနောက်ပိုင်းတူလာယုံတွေနဲ့စစ်ကဲ2000ဇင်လောက်မှာပြပမပို့နိုင်ပဲတောင်တင်နေတဲ့တီးနှံမက်ထရစ်တန်ချေ20လောက်ရှိခဲ့ရတာကကမ္ဘာတဝန်းကိုယ်စင်းလုံးတွေလည်းတက်ခဲ့တာဖြစ်ပါတယ်
။အမေရိကန်စစ်တပ်ကမီနစ်မန်3အမည်ရှိတဲ့တိုက်ချင်းပစ်ပဲ့ထိန်တပ်မစ်ဆိုင်းတုံးကိုစမ်းသပ်ခဲ့ကြောင်းအင်ကာနေကကြေညာလိုက်ပါတယ်။တရုတ်တို့ကထိုင်ဝမ်ကျွန်းအနီးဒီလအစောပိုင်းကဆေးလေ့ကျင့်တဲ့အချိန်မှာနှစ်ဖက်တင်းမာမှုတွေပိုမိုဆိုးဝါးလာမှာကိုရှောင်ရှားတဲ့အနေနဲ့အချိန်ဆိုင်ထားပြီးမှအခုမှစမ်းသပ်တာဖြစ်ပါတယ်။အမေရိကန်နျူကလ িয়ার တပ်ဖွဲ့တွေရဲ့အစင်သင့်ဖြစ်မှုအနေအထားနဲ့နိုင်ငံရဲ့နျူကလ িয়ার လက်နက်ကာကွယ်ရေးရဲ့ထိရောက်မှုဖျက်ဆီးနိုင်မှုအပေါ်မှာယုံကြည်မှုတွေရှိကြဖို့ပြသလိုက်တာလို့လည်းအမေရိကန်စစ်ဘက်ကြေညာချက်မှာဖော်ပြထားပါတယ်။က ယ်လီဖိုးနီးယားပြည်နယ်ဘန်ဒါဘတ်အာကာသတပ်ဖွဲ့အခြေစပ်စခန်းကနေပြစ်လုခဲ့တဲ့အဲ့ဒီမီဆိုင်းဒုံးရင်ကတော့မိုင်ပေါင်း 4,200 ခီးနှင်ပြီးပြန်လည်ရောက်ရှိလာခဲ့ပါတယ်။အရင်ကလည်းအဲ့ဒီလိုစမ်းသပ်မှုပေါင်း 300 လုခဲ့ပြီးကမ္ဘာရေယာကိစ္စရပ်တစ်ခုကြောင့်စမ်းသပ်တာမဟုတ်ကြောင်းလည်းအမေရိကန်စစ်ဖက်ကြေညာချက်မှာပါရှိပါတယ်။စမ်းသပ်မှုဟာအနည်းဆုံးတော့ရေရိုးအချိန်အတိုင်းတာအထိအမေရိကန်အနေနဲ့ထိုင်ဝမ်ကျွန်းတစ်ဝက်ကတင်းမာနေတဲ့အခြေအနေတွေအပေါ်မှာစိုးရိမ်မှုကိုရောပါသွားအောင်ပြသရာရောက်တယ်လို့လည်းယူဆနေကြပါတယ်ခင်ဗျာ။
ဤဝန်နျူကလ িয়ার ရေ2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်အသက်သွင်းနိုင်မှုဥရောပသမ္မတကဂျာဝင်ညှိနှိုင်းပေးထားတဲ့အဆိုပြုချက်ပေါ်ဤဝန်ရဲ့တုံ့ပြန်ချက်ကိုစမ်းစစ်လေ့လာနေတဲ့အကြောင်းအမေရိကန်ကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဤဝန်ရဲ့တုံ့ပြန်ချက်ကို EU ကတစင်လက်ခံရရှိထားပြီးအမေရိကန်ဘက်ကတုံ့ပြန်ချက်ကို EU မှာအမေရိကန်ကိုအတိပေးသွားမယ်အကြောင်းလည်းအမေရိကန်နိုင်ငံဂျာဝင်ညှိနှိုင်းဌာနကပြောပါတယ်။ဤဝန်စစ်ဆက်ညှိနှိုင်းသူတွေ EU ကိုအကြောင်းပြန်ထားတဲ့အကြောင်းဤဝန်နိုင်ငံပိုင် IRNA သတင်းဌာနကအင်္ဂါနေ့မှာပြောဆိုခဲ့တာပါနောက်ထပ်ဆွေးနွေးညှိနှိုင်းမှာမဟုတ်တော့ဘူးလို့ EU ကသတိပေးထားပေမဲ့လည်း EU ရဲ့အဆိုပြုချက်ကိုလက်မခံသေးတဲ့သဘောမျိုးလဲအီရန်ကပြောဆိုထားပါတယ်အီရန်ဘက်ကတောင်းဆိုထားတဲ့အချက်နှစ်ချက်ကိုအမေရိကန်ကနှုတ်နဲ့လက်ခံထားတယ်လို့လည်းအီရန်နိုင်ငံခြားရေးဝန်ကြီးဟူစိန်အမီယာအဗ်ဒူလာဟိုင်ကကိုကပြီးတော့သတင်းကဖော်ပြပါတယ် EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲရဲ့ပြောခွင့်ရပုဂ္ဂိုလ်ကလည်းအီရန်ရဲ့တုံ့ပြန်ချက်ကိုလက်ခံရရှိထားပြီးလေးလာဆက်စစ်နေကြောင်းအတည်ပြုခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုပြန်အသက်သွင်းနိုင်ခဲ့ရင်အီရန်ရဲ့ရေနံထုတ်လုပ်မှုတွေပေါ်အမေရိကန်ကပိတ်ဆို့တံခတ်မှုတွေပြန်ရုပ်သိမ်းနိုင်တဲ့အလားအလာရှိနေတာကြောင့်ကမ္ဘာရေနံစည်းတွေလည်းကျဆင်းသွားပါတယ်။
အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American သံကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ဖန်စီခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုထောင်ဒဏ်6နှစ်ချမှတ်လိုက်တဲ့မြန်မာစစ်ကောင်စီတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြင်သစ်အစိုးရကအင်္ဂါနေ့ကရှုံချလိုက်ပါတယ်။ဆက်လက်ပြီးမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့လည်းထပ်လောင်းပြီးတိုက်တွန်းလိုက်ပါတယ်။ဒါအပြင်ဥရောပသမဂ္ဂ EU ရဲ့နိုင်ငံတကာမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုဝဲကလည်းမြန်မာစစ်ကောင်စီတရားရုံးကနေဒေါအောင်ဆန်းစုကြည်အပေါ်အာခရီလိုက်စားမှုနဲ့ဆွတ်ဆွဲပြီးထောင်ဒဏ်ချမှတ်လိုက်တဲ့အတွက်ရှုံချကြောင်းနဲ့တနင်္လာနေ့မှာအင်း Twitter ကနေရေးသားလိုက်ပါတယ်မြန်မာစစ်ကောင်စီစီအနေနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလွှတ်ပေးဖို့နဲ့ပြည်သူစံတာကိုလေးစားဖို့လည်းသူကတိုက်တွန်းလိုက်ပါတယ်အလားတူလူအခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကလည်းမြန်မာစစ်ကောင်စီကဒေါအောင်ဆန်းစုကြည်အပေါ်တရားမျှတမှုမရှိတဲ့တရားစီရင်ရေးနဲ့ထောင်ဒဏ်6နှစ်ချမှတ်လိုက်ကြောင်းတနင်္လာနေ့ကကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအတွက်ကုလသမဂ္ဂအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဥရောပသမဂ္ဂ EU အမေရိကန်နဲ့တခြားသက်ဆိုင်ရာအစိုးရတွေကဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ရေးအတွက်စစ်ကောင်စီကိုဖိအားပေးဖို့တောင်းဆိုထားပါတယ်ခင်ဗျာ။
ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စည်းနိုလင်းဟေစာတောင်ယူပြီးနောက်ပိုင်းပထမဆုံးအချိန်မြန်မာနိုင်ငံကိုအင်္ဂါနေ့ကပဲတွားရောက်ခဲ့ပါတယ်။ခီးစဉ်တွင်မြန်မာနိုင်ငံမှာဆရာနာသိမ့်ပြီးနောက်ပိုင်းဆိုးဝါးလာတဲ့အခြေအနေတွေကိုအာရုံစိုက်မှာဖြစ်ကြောင်းလဲကုလသမဂ္ဂကပြောပါတယ်။ဆိုးဝါးလာနေတဲ့အခြေအနေတွေနဲ့တလောဆိုးရင်စရာကိစ္စတွေနဲ့တခြားသူတောင်ယူထားတဲ့ကဏ္ဍတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုဖြေရှင်းဖို့အာရုံစိုက်မှာဖြစ်တဲ့အကြောင်းလဲအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုထားတာပါ။ခီးစဉ်အသေးစိတ်ကိုတော့မပြောနိုင်တဲ့အကြောင်းနဲ့ခီးစဉ်ပြီးထုတ်ကိုယ်စလေသတင်းစာရှင်းလင်းပွဲလုပ်မှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေကိုရပ်တန့်မှုနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတားအဆီးမရှိပေးရနိုင်ရေးကုလသမဂ္ဂလူညွန်ရေးကောင်စီကတောင်းဆိုပြီးတိတ်မချခင်မှာပဲအထူးကိုယ်စလေရဲ့မြန်မာနိုင်ငံခီးစဉ်ပေါ်ပေါက်လာတာပါခီးစဉ်တွင်စစ်ကောင်စီကြီးကဲတဲ့တွစ်ဆုံမှုရှင်းနေပေမဲ့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တော့တွေ့ခွင့်ရနိုင်မှာမဟုတ်ကြောင်းစစ်ကောင်စီပြောခွင့်ရကပြောဆိုထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာ၄ရက်ကြာခီးစဉ်အဖြစ်ရောက်ရှိနေတဲ့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှဲဘက်ချလက်ဟာအင်္ဂါနေ့ကကောက်စ်ပီဇာခရိုင်ရှိရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ
် All of them have said we want to go back but we want to go back when
ရိုဟင်ဂျာတွေအားလုံးလိုပဲပြောရပါလိမ့်မယ်သူတို့အားလုံးနေရပြောင်းခြင်းကြပါတယ်ဒ ဒါပေမဲ့သူတို့ကိုမြန်မာနိုင်ငံသားပါလို့ခိုင်မာတဲ့အတိအမှတ်ပြုမှုအထောက်အထားရမှသူတို့ရဲ့အခွင့်အရေးတွေကိုလေးစားသမှုရှိမှအရင်ကလိုနေစဉ်အသက်မွေးဝမ်းကြောင်းလုပ်ကင်ခဲ့တာတွေပြန်လဲရရှိမှပိုင်ဆိုင်ခဲ့တဲ့လေယာဉ်မြေတွေပြန်လဲရရှိမှသူတို့ပြန်နိုင်ကြမှာပါအဲ့ဒီလိုမဟာမင်းကြီးကပြောဆိုသွားပါတယ်လူရည်တက်တမနှစ်တန်းရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းအတွင်းကနေရအတော်များများကိုတွားရောက်ခဲ့တဲ့မဟာမင်းကြီးဟာအမျိုးသမီးတွေအစ္စလမ်ဘာသာရေးခေါင်းဆောင်တွေလူငယ်တွေနဲ့တွေ့ဆုံပြီးစကားပြောခဲ့ပါတယ်။မဟာမင်းကြီးကိုရိုဟင်ဂျာဒုက္ခသည်တွေကနေရကိုပြန်လည်လက်ခံရေးအစီအစဉ်မှာကုလသမဂ္ဂနဲ့အတူအမေရိကန် EU အစ္စလာမစ်နိုင်ငံများအစည်းအရုံး OIC နဲ့အာဆီယံနိုင်ငံတွေအပါအဝင်အားလုံးပါဝင်တဲ့အစီအစဉ်ဖြစ်ဖို့တောင်းဆိုထားတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောဆိုပါတယ်ခင်ဗျာ။
အမေရိကန်သမ္မတကတော့ဂျေးဘိုင်ဒန်ဟာကိုဗစ်ရောဂါကူးစက်ခံထားရပြီးတင်းလာနေနောက်ပိုင်းမှာအေးမီရောဂါလက္ခဏာမျိုးခံစားနေရတဲ့အကြောင်းသမ္မတအင်ဗျူတော်ကအင်္ဂါနေ့မှာသတင်းထုတ်ပြန်ထားပါတယ်။ရောဂါလက္ခဏာမပြင်းထန်ကြောင်းနဲ့ပက်စလိုဗစ်ဆင်းနဲ့ကုသပေးနေတဲ့အကြောင်းအင်ဗျူတော်ပြောခွင့်ရကရင်းရှောင်ပြဲကကြေညာချက်ထုတ်ပြန်ခဲ့တာပါ။တင်းလာနေတုန်းကအန်တန်ချင်းအမြန်နီးနဲ့နှစ်ချိန်စစ်ဆေးရမှာကိုဗစ်ရောဂါပိုးမတွေ့ခဲ့ပေမဲ့ပုံမတိကျတဲ့နီးနဲ့ထပ်မံစစ်ဆေးရမှာတော့ကူးစက်မှုတွေ့ရှိခဲ့တာဖြစ်ပါတယ်။ပက်စလိုဗစ်ဆေးကိုတော့သမ္မတဂျိုးဘိုင်ဒန်ကိုဗစ်ရောဂါကူးစက်ခံရစဉ်ကလည်းအသုံးပြုခဲ့မှုပါတယ်။အသက်82နှစ်အရွယ်သမ္မတကတော့ကိုဗစ်ကာကွယ်ဆေးနှလုံးထိုးထားပြီးအားဖြစ်ကာကွယ်ဆေးနှစ်ချိန်ထိုးထားသူလည်းဖြစ်ပါတယ်။အမေရိကန်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့လမ်းညွှန်ချက်အရသမ္မတကတော့တခြားလူတွေနဲ့အနည်းဆုံး5ရက်တိကျခွဲနေထိုင်မှာဖြစ်ပါတယ်။
ဘုဒ္ဓနေမနဲ့ခင်ထေတန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကိုအောင်နှင်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီ VOA အစီအစဉ်ကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလည်းတရိုက်ကြည့်ရှုနားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Nolin Hazer အင်ကာနေစတင်လိုက်တဲ့မြန်မာပြည်ခီးစဉ်ကနေထူးခြားတဲ့ရလတ်ထွက်ပေါ်လာဖို့မျှော်လင့်မထားဘူးလို့အမျိုးသားညီညွတ်ရေးအစိုးရ NUG တာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်စစ်ကောင်စီအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိပေမဲ့ဖမ်းဆီးခံရတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့အလားအလာမရှိတော့ကြောင့်ခရီးစဉ်ဟာအကျိုးမရှိနိုင်ဘူးလို့ NUG ဒုနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကထောက်ပြပါတယ်ဒီအကြောင်းကိုဆက်ပြီးတော့တင်ပြကြပါမယ်ခင်ဗျာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်တာဝန်ယူပြီးပထမဆုံးအကြိမ်ဖြစ်သွားရောက်တဲ့ Nolin Hazer ရဲ့ခရီးစဉ်မှာဆရာနာသိမ့်ပြီးနောက်ပိုင်းဆိုးရွားလာတဲ့အခြေအနေတွေကိုအာယုံဆိုင်မှာဖြစ်ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလဆရာနာသိမ့်ပြီးကလေးကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့နိုင်မဲ့အခြေအနေမရှိဘဲသွားရောက်တာဟာမြန်မာရေးဖြည့်ရှင်းရမှာတိုးတက်မှုမရနိုင်ဘူးလို့အမျိုးသားညီညွတ်ရေးအစိုးရ NUG ဒုနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကပြောပါတယ
်အဲ့ဒီလိုအချိန်ကာလမျိုးမှာသွားတာနဲ့ပတ်သက်လို့ကျွန်တော်တို့လည်းတော့အားသိပြီလေအဲနောက်တစ်ခုကလည်းသူ့အရင်လည်းအာဆီယံရဲ့အထူးပူဇော်တဲ့ဆိုလို့ရှိရင်နှစ်ဖောက်ဆောင်သွားခဲ့တယ်ပေါ့လေဒါသွားခဲ့တဲ့ကမ္ဘာလည်းတော်ဆန်းစစ်နေလည်းတွေ့ခွင့်မရခဲ့ဘူးဒါသူတွေ့ချင်တဲ့တခြားသောခေါ့နော်ဟိုပုံပုံပြဖွဲ့စည်းနိုင်တယ်လည်းဒါလွတ်လွတ်လပ်လပ်တွေ့မှာမရခဲ့ဘူးအမြင်ခဲ့တဲ့ပြင်ဒါသူကိုယ်လည်းဝန်ခံတဲ့အခြေအနေပေါ့နော်သူပြင်းချင်တဲ့ပတ်သက်တဲ့ရည်ရွယ်ချက်တွေကဘာတခုမှမအောင်ရဘူး။ဆိုတော့ကကြတော့ဒေါက်တာနိုလင်းဟေဇာအနေနဲ့ကလည်းဒါမျိုးကိုတော့ပြန်ပြီးတော့ဒါလေ့လာတဲ့နေသင်္ကန်းတာပြုချက်နဲ့ဘယ်တော့များအကျိုးကျေးဇူးရှိနိုင်မလဲပေါ့လေဒီလိုချိန်မှာသွားရတယ်ဆိုတော့အဲ့တော့ကျွန်တော်တို့အနေနဲ့ကလည်းဒါပုံပြလည်းပြောရမယ်ဆိုလို့ရှိရင်တော့ဒီ season နဲ့ပတ်သက်ပြီးတော့ဟောတော့အကျိုးတစုံတရာရှိမယ်ဆိုတော့ကိုတော့တိတ်အများကြီးတော့မပြောနိုင်ပါဘူးခင်ဗျာ
။ကုလအထူးသံကိုယ်စားလှယ်နိုလင်းဟေဇာရဲ့ဒီခရီးစဉ်မတိုင်ခင်အာဆီယံအထူးကိုယ်စားလှယ်ပရက်ဆိုကွန်ကစစ်ကောင်စီအကြီးအကဲနဲ့နှစ်ကြိမ်တိုင်တိုင်သွားရောက်တွေ့ဆုံခဲ့ချိန်မှာလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရခဲ့သလိုပြဿနာပြည်လဲရေးရလတ်ကောင်းတွေထွက်ပေါ်မလာခဲ့တာကြောင့်အဲ့ဒီဖြစ်စဉ်တွေကိုအထူးကိုယ်စားလှယ်အနေနဲ့သတိပြုသင့်တယ်လို့ဦးမိုးစောဦးကထောက်ပြပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ခရီးစဉ်အတွင်းစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံဖို့ရှိပေမဲ့ဒေါအောင်ဆန်းစုကြည်နဲ့တော့တွေ့ခွင့်ရမယ့်အလားအလာမရှိပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အမှုရင်ဆိုင်နေရသူတွေနဲ့တွေ့ခွင့်ရဖို့မဖြစ်နိုင်ဘူးလို့ VOA ကိုပြောပါတယ်
ကျွန်တော်ကတော့ဒီတွေးဆုံနေတွေးဆုံလိုက်တဲ့သူတွေထဲမှာကျွန်တော်တရားဥပဒေအရရင်ဆိုင်ရတဲ့ညနဲ့အတွေးဆုံနိုင်ဖို့ကတော့အကန့်အသတ်ရှိတယ်လို့ကျွန်တော်ပြောပြီးဖြစ်ပါတယ်။အကျန်တဲ့တွေးဆုံနေတွေးဆုံလိုက်တဲ့သူတွေကတော့ကျွန်တော်တို့ဒါဆင်ခြင်ပေးမှဖြစ်ပါတယ်။ဒါတွေးဆုံခြင်းမတွေးဆုံခြင်းကတော့သူတို့တော့မဟုတ်ပါဘူ
း။မြန်မာနိုင်ငံမှာအကြမ်းဖက်လူရဲတွေကိုရပ်တန့်ဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတားအဆီးမရှိပေးနိုင်ရေးကုလသမဂ္ဂလူညွင့်ကောင်စီကတောင်းဆိုပြီးမကြခင်မှာပဲအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခရီးစဉ်ပေါ်ပေါက်လာတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာဆက်အာဏာပိုင်တွေရဲ့အကြမ်းဖက်မှုတွေနဲ့ဖိနှိပ်မှုတွေရောမသွားတဲ့အချိန်မျိုးမှာအထူးကိုယ်စားလှယ်တွားရောက်တဲ့အပေါ်မှာလည်း NUG ဒုနိုင်ငံသားရေးဝန်ကြီးဦးမိုးစောဦးကမေးခွန်းထုတ်လိုက်ပါတယ
်အချိန်ကာလအဖြစ်မလဲကြည့်မယ်ဆိုလို့ရှိရင်လည်းလူတွေကောင်စီရဲ့တောင်းဆိုချက်တွေရှိတယ်။ဥပမာအပြင်ဒီအကြမ်းဖက်မှုတွေကိုကြားဆိုင်ဖို့ဆိုလို့ရှိရင်လေ။အကြမ်းဖက်မှုတွေကမရဆိုင်ပဲနဲ့အကိုပိုပြီးတော့မှဆိုးရလာလေရှိရပေါ့လေ။အဲနောက်တစ်ခါနဲ့လည်းကျင်းနိုင်တော့ပြဖို့ဆိုလို့ရှိရင်ဒါကမလွတ်ပြီးတဲ့အပြင်ကိုတတ်ဆက်မှုတွေလုပ်တယ်။အဲနောက်တစ်ခါဆက်ပြီးတော့ပေါ့နော်ထောင်းတယ်လေဆက်မှတ်တယ်။တော့သတိပြုဆိုလို့ရှိရင်လည်းထောင်းတယ်ဆက်ပြီးချမှတ်တယ်။အဲနောက်တစ်ခါကျွန်တော်တို့ရဲ့ဒီနိုင်ငံရေးအခြေအနေကိုကိုယ်ချင်းမျိုးကိုပြောစရာတော့အပေါင်းပေါ့လေကိုဒါအကြမ်းဖက်မှုတွေတော့တက်တက်ပြီးဆိုတာတော့ကိုလေးမရှိသေးတဲ့အဲ့တော့ကဒီပေါ်လူတိုင်းစာနာမှုအခုဒီနေ့တပတ်သက်လို့ဆိုလို့ရှိရင်ဒါအားလေးကိုလောလောဆယ်ကပေါ့နော်ချန်ပီယံဝင်တွေပါတွေကိုခွင့်မပြုပဲနဲ့ဒါတွေလည်းလက်လက်သက်ပွဲအသုံးချတဲ့ကိစ္စတွေဒါတင်းစီစားတွေ့နေရပေါ့နော်အဲ့တော့ဒီကိစ္စတွေလည်းပတ်သက်လို့ဘာမှတိုးတက်မှုတွေလည်းမရှိတဲ့နဲ့ပေါ့နော်ဒီလိုအချိန်မှာပေါ့နော်အခြေတကြီးဘာကြောင့်များတွားကြရှိတယ်ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကတော့အများကြီးစဉ်းစားတတ်ရှိတယ်လို့ထင်ပါတယ
်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေဆက်ရှိနေခြင်းတော်ဆန်းစုကြည်ကိုလက်စားမှုဆွဆွဲချက်နဲ့နောက်ထပ်ထောင်နှံ6နှစ်ချမှတ်လိုက်ချိန်မှာနိုလင်းဟေစာမြန်မာပြည်ကိုရောက်ရှိလာတာပါသူကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခန့်အပ်ပြီးနောက်ဆယ်လာနီးပါးအကြာမှာမှလာရောက်ခွင့်ရတာဖြစ်ပါတယ်ခင်ဗျာ
VO ရဲ့ဗုဒ္ဓနေ့မနေ့ကအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာရှမ်းပြည်နယ်မှာတပ်သားတွေစုဆောင်းနေတယ်ဆိုတဲ့သတင်းကိုမတင်ပြခင်ကင်းအမျိုးသားအစီအယုံကော်တူးလီအုတ်ချုံနယ်မြေအတွင်းမှာမှတ်တမ်းပြုစုထားတဲ့စစ်ဘေးရှောင်ပြည်သူ3သိန်းခွဲကျော်အထိရှိလာကြောင်း KNU ကဩဂုတ်လ16ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကကရင်ပြည်နယ်အတွင်းက KNU ကရင်မျိုးသားအစီအယုံထိန်းချုပ်ရာတပ်မဟာ6ခုမှာစစ်ဘေးရှောင်ဒုက္ခသည်ဥယျာဉ်တိုးလာခဲ့ရမှာအခုဆိုရင်3သိန်း5000ကျော်ရှိသွားပြီဆိုပြီးKNU ဘ ਹੁ တရင်းနဲ့ပြန်ကြားရေးဌာနခွဲရဲ့ဒုတိယတာဝန်ခံစောရွာခွေဒူးက BOA ကိုအခုလိုပြောပါတယ်
။ဟိုစစ်ဘေးရှောင်နေရာတွေတက်တဲ့ဒီလိုတန်းတူနေနာတောင်းကြိုးပြီးပေါ့။ဘာနေနေလားဟိုဟိုဒီစစ်တပ်နဲ့မသိရှင်တယ်ကျွန်တော်တို့ဒီအခုဒီစက်မှာညာနဲ့တက်မှာတန်းကကျွန်တော်ဒီစစ်ဘေးရှောင်တွေရှိတာဒီကလေး
ဟုတ်က
ဲ့အဲဒီအနာသိင်းဒီအလုံးမှာဟိုတက်ကျဲမှာအဲတက်ကျဲရတဲ့ပုံမှာပြန်များလာတော့ပြီးတော့ဒီတက်မှာပေါ့တက်မှာ6ခုအတွင်းမှာပေါ့တက်ကျဲတွေကပြပြလာတော့ကျောင်းဒီဒီကဟိုနေဒီပြေးလာတာပေါ့
KNU တက်မှာ9နယ်မြေမုထရခရိုင်ထဲမှာတော့ဒုက္ခတဲ့9000ကျော်ရှိပြီးတက်မှာ3နယ်မြေညောင်လေးပင်ခရိုင်ထဲမှာတော့စစ်ဘေးရှောင်6000ကျော်ရှိနေတာပါအခုရပိုင်းအတွင်းမှာတော့ညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာလေကြောင်းပစ်ခတ်တာကြောင့်ရောနှစ်ဖက်တိုက်ပွဲတွေကြောင့်ပါဒုက္ခသည်တွေပိုတိုးလာကြောင်းဒေသခံတဦးကလည်းပြောပါတယ
်။ညောင်လေးပင်ခရိုင်ဆိုတာကျွန်တော်တို့ဒီကြောက်ကြီးအပိုင်လေ။ဟုတ်ကဲ့ KNU တက်မှာတော့တည်ရင်ရှိတည်ရင်ကိုအဲဟိုက်တည်ရင်ရှိကတည်ရင်ရှိဘက်မှာလည်းဒုက္ခသည်ဟိုအရင်လုံးကလည်းရှိတယ်။အခုလည်းပြန်လာလို့မရတာဒီရောကျန်တဲ့ပုံဆောင်ရရနဲ့စီရင်ဝင်စားနေရောတက်ရင်ကိုဘက်မှာခဏခဏဖြစ်နေတာသူကဟိုသူနေဖြစ်ရင်စစ်ကြောင်းဟိုက်ပါပါဖြစ်ပြီးတော့တက်ဝင်ဖြစ်နေတာဥမာဒီခုတစ်ခါကြည့်တစ်ခါကြည့်ရတော့ပြန်လာလို့မရနောက်တစ်ခါနောက်တစ်နေရာမှာရှင်းအဲ့ဒီတစ်နေရာပတ်ဝန်းကျင်ရွာ50ရွာထွက်ကြည့်ရနောက်ဟိုက်နေရာပြန်လာလို့မရနဲ့အဲ့မှာတွားကြီးတောင်းတင်ပြီးစုနေရ
KNU တက်မှာ6နယ်မြေဒူပလာယာခရိုင်ထဲမှာတော့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတိုက်ပွဲတွေဖြစ်တဲ့အတွက်စစ်ဘေးရှောင်ဒုက္ခတွေတောင်းနေချီပြီးရှိနေတာပါအဲ့ဒီဒေတာကကျေးရွာပေါင်း10ရွာကျော်ဟာနေရမပြောင်းနိုင်ကြသေးပဲတောင်ရင်မြစ်တစ်လျှောက်မှာနေထိုင်နေရတာဟာအခုဆိုရင်8လကျော်9လတည်းရောက်နေပြီးအစားအသောက်နဲ့နေထိုင်ရေးအခက်အခဲတွေကလေးတွေစာသင်ကြားခွင့်မရတာတွေနေရပြောင်းခြင်းပေမဲ့ပြန်လို့မရတဲ့အခက်အခဲတွေရှိနေတယ်ဆိုပြီးလေးကေကောစစ်ဘေးရှောင်ဒုက္ခသည်တဦးကပြောပါတယ်
။ဟ
ကျွန်တော်လည်းအမနက်ကြီးကြောက်တော့ပေါ်လာတယ်ဝင်ပြီးပေါ့ဒီနေ့၃ရက်နေ့လေကျမတို့ပြေးတာ၁၂လပိုင်း၁၆ရက်နေ့လေဆင်းရတော့ကိုရကိုတွေတော့ပြင်ချင်တာပေါ့ပြရပေါ့အခုကတော့စားစားတော့နည်းနည်းချက်တော့ပေါ့ကျမဘာဖြစ်လဲဆိုတော့တော့ဆက်တယ်ဒီနေ့တော့ဆက်ရပေါ့စားစားလို့လည်းဒီလိုမျိုးဝင်နေတော့ကျမတို့လာလာကြည့်ဒီမှာဖက်ကောက်ပြဖက်ထိုးကြတယ်လေဖက်ထိုးပြအမိုးလေးတော့လောက်တော့ပေါ့ဒီများတဲ့ပြန်ရရောကျမကပြန်ရအောင်မဟုတ်သေးဘူးအဲ့ချက်ပိတ်တာတော့လေအဲ့ချက်မပိတ်ခင်းနေတဲ့လူကရောအခွင့်အပြန်လို့ရသေးတယ်ပေါ့သူလက်ရှိရတော့ဘက်ကီကောရောသူပိတ်တာတော့ပေါ့လက်ကီကောတော့အခုလုံးပိတ်တာတော့ပေါ့လေဝါစီတော့ဒီမှမပြန်နေလို့ရဒုက္ခတွေဒုက္ခတွေဘယ်တော့မှလည်းပြီးတော့မှမသိဒီဒုက္ခ
KNU ထိန်းချုပ်ရာခရိုင်တွေကနေအတီးပြုတ်နိုင်တဲ့စစ်ဘေးရှောင်ဒုက္ခသည်အရေအတွက်ကတော့တထုံခရိုင်မှာ 9,400 ကျော်တောင်ငူခရိုင်မှာ 9,500 ကျော်ညောင်လေးပင်ခရိုင်မှာ 6,100 ကျော်ဗိတ်တဝဲခရိုင်မှာ 6,000 မုထော်ခရိုင်မှာ 9,000 ကျော်နဲ့စုစုပေါင်းစစ်ဘေးရှောင်35,000ကျော်ရှိတယ်ဆိုပြီး KNU ကသတင်းထုတ်ပြန်ထားပါတယ်ရှင
်ထိုင်းချေဆိုင် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမြောက်ကျောက်ယောဂကာကွယ်ဆေးတူးလုပ်ငန်းနဲ့ပတ်သက်တဲ့နိုင်ငံတကာသတင်းကိုမတင်ပြခင်မှာဒီရှမ်းပြည်နယ်တောင်ပိုင်းနန်းဆန်ခရိုင်မိုးနှင်းမြို့နယ်ကျိုင်းတောင်မြို့မှာ RCSS တပ်ဖွဲ့ကတပ်သားစုဆောင်းတာတွေလုပ်နေတာကြောင့်ဒေသခံတွေတိမ်းရှောင်နေကြရပါတယ်။တစ်ချိန်တည်းမှာပဲ SSPP တပ်ဖွဲ့နဲ့အခြားတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကလည်းအတင်းကျပ်စစ်သားစုဆောင်းနေတာကြောင့်လူငယ်တွေရဲ့အနာဂတ်အတွက်စိုးရိမ်ရကြောင်း SNLD ကတိုက်တွန်းပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုငိမ့်ညံ့ကပြောပြမှာပ
ါ။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB အပြင်တောင်ပလောင်ပအိုးကိုကန့်စတဲ့လက်နက်ကင်အဖွဲ့တွေကလည်းလူသစ်စုဆောင်းတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီကအာဏာသိမ်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဒေသတော်တော်များများမှာစစ်ကောင်စီနဲ့ PDF တပ်တွေတိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေချိန်မှာရှမ်းပြည်နယ်အတွင်းတိုင်းဒေသလက်နက်ကင်အဖွဲ့တွေအကြားပရိပခတွေလည်းပြင်းထန်နေပါဗျ။ဒီချိန်မှာပဲလူငယ်တွေကိုလက်နက်ကင်အဖွဲ့စည်းအသီးသီးကလူသစ်စုဆောင်းတာတွေရှိလာတာပါ။ရှမ်းပြည်နယ်တောင်ပိုင်းနန်းဆန်ခရိုင်မိုးနှဲမြို့နယ်ကျိုင်းတောင်မြို့မှာ RCSS ကလူသစ်ကောက်ယူစုဆောင်းနေတဲ့အခြေအနေကိုဒေသခံတယောက်က VOA ကိုအခုလိုပြောပါဗျ။ကျွန်တော
်ဒီကျိုင်းတောင်မြို့ရဲ့ရက်ကွက်9ရက်ကွက်မှာလူသစ်စုဆောင်းကြပြီးစာချုပ်ခေါ်တယ်။အဲ့လိုခေါ်တော့မလိုက်ချင်တဲ့ကလေးတွေကြတော့ထပ်ပြေးကြတော့ခင်ဗျာထပ်ပြေးတဲ့ကကြတော့ကြံရှိတဲ့မိတာကိုသူကဟိုဆွဲခေါ်တာတည်းဒီထပ်ပြေးတဲ့ကားနဲ့ဒီအလေးလေးလောက်ခိုင်းမှာပေါ့ဒီယောက်ျားလေးရှိတဲ့အိမ်တိုင်းပေါ့အဖွဲ့စည်းရဟိုကျော်ဒီ RGSS အိမ်ပါခင်ဗျာသူတို့ခေါ်တာတော့အကျဉ်းချင်းပဲခင်ဗျာအကျဉ်းကိုဇီးငါချွေရတော့ပါခင်ဗျာခုချိန်ကြည့်ဆိုတော့တမျိုးလုံးဆိုရင်
စစ်မှုမထမ်းလို့တဲ့ရှမ်းတိုင်းဒေသလူငယ်အများစုကတော့ထိုင်းနိုင်ငံဘက်ကိုထွက်ပြေးနေတဲ့အကြောင်းပြောပါရယ် RCSS SSA တောင်ပိုင်းဟာပြီးခဲ့တဲ့လပိုင်းတွေကရှမ်းပြည်နယ်တောင်ပိုင်းဘက်မှာရှမ်းပြည်ဒုတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ရှမ်းပြည်မြောက်ပိုင်းဘက်မှာလည်းပလောင်ပြည်လူမျိုးရေးပါတီ PSLF TNLA နဲ့တိုက်ပွဲတွေဖြစ်ပွားနေကြတာပါရှမ်းပြည်တောင်ပိုင်းကနယ်မြေအခြေအနေကိုစောင့်ကြည့်လေ့လာနေသူတို့ကတော့SSPP နဲ့မဟာမိတ်တပ်တွေကပင်လုံလက်ချမိုင်းကင်ဒေသဘက်တွေမှာလူသစ်စုဆောင်းနေတယ်လို့ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းမှာလည်း PNO ခေါ်ပအိုးမျိုးသားအဖွဲ့ချုပ်ကလူသစ်စုဆောင်းတာစစ်တင်နှံပေးတာတွေရှိနေကြောင်းပြောပါရယ်
ကွာမဟုတ်ဘူးလို့ခေါ်နေတာမဟုတ်ဘူးလို့ပြောအပ်ပြီးစစ်ဆောင်ရေးကောက်ပြီးစစ်စစ်ကြီးရောပိုင်းမဟာမိတ်တွေရောကောက်တယ်ပိုးစစ်စစ်ကြီးရောကောက်တာပင်လုံကလာပြီးဝေးသားအင်ကာဒီပင်လုံးနာပါဝါမကွာလာဒီလိုဟောရဲဒီသူတို့ချင်းတဲ့ဒီသားမှာပြောရတဲ့အင်ကရောက်အမီးစင်ကအောက်ကစင်းနေအချက်ပေါ့အဲ့ဒါလည်းတော့မာတင်နတ်စင်ကရေးပြီးတော့စင်နာမီမီတွေတော့ပြီးနေတာပြီးရဲ့ဦးပဲပေါ့ကိုဦးဒီသားတွေမှာလည်းမရှိတော့ဝင်လူတွေလည်းကိုလုံးဒီပါရောက်ကုန်ရေပြားဖက်ရောက်ကုန
်ရှမ်းပြည်နယ်မြောက်ပိုင်းမှာလည်း TNL ခေါ်တအောင်ပလောင်တက်ဖွဲ့ကလူသစ်စုဆောင်နေတဲ့အကြောင်းကြောင်မဲဒေသခံတို့ကအခုလိုပြောပါရယ်
။ဟိုစီးရင်ကြံနေတော့လာကောက်တယ်လို့ရှိသေးဗျ။ဘယ်လိုကောက်လဲဆိုယောက်ျားလေး၃ယောက်၁ယောက်ရှိရင်တော့တယောက်သွားမယ်အဲ့လိုမျိုးပေါ့နော်။မလိုက်လို့တော့မရဘူးသူရွာကြီးလာခေါ်တော့ဦးဗျ။အေးကျွန်တော်တို့ကတော့30လောက်ထည့်ရတယ်ဗျ
။ဩဂုတ်လဇန်ပိုင်းတုန်းကတော့ကြောင်မဲမြို့နယ်ပန်းဆန်ကျေးရွာအုပ်စုအုံငန်းရွာမှာလူသစ်ကောက်ယူတာကိုမလိုက်ပါတဲ့အတွက် DNLA ကဝင်ရောက်ဖမ်းဆီးခေါ်ဆောင်တာမျိုးတွေရှိတယ်လို့ဒေသခံတွေကပြောပါရယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာလည်း MNDA ခေါ်ကိုကန်တပ်ဖွဲ့ကလူသစ်စုဆောင်းတာတွေရှိတဲ့အကြောင်းဒေသခံသတင်းမီဒီယာတွေမှာဖော်ပြပါရယ်ဒါကြောင့်လည်းဒေသခံပြည်သူတွေကိုငှဲ့ညာဖို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ခေါ်ကြားကောင်းပါတီရဲ့အထွေထွေအတွင်းရမှုဆိုင်းလိတ်ကတော့အခုလိုတိုက်တွန်းပါတယ
်ဘယ်လိုစည်ရည်ရင်ဖန်းချက်အတိအကျရှိတယ်တော့မသိဘူးလူသူစုဆောင်းတာကတော့အားလုံးလိုလိုလုပ်နေတယ်အခုချိန်ကမူတန်းကာလဖြစ်နေတယ်တဘာဝဘေးရန်ကြေးရနေတယ်နည်းနည်းများဆိုအားလုံးလိုကြုံကြိုက်နေတယ်ကိုဗစ်ကလည်းပြန်ပြီးအဆပြေးလာတာရှိတယ်ပေါ့ဗျာတိုင်းပြည်စည်းပွားရေးကကမောက်ကမောက်တွေဖြစ်လူသူတွေဝန်စာအတွက်တော့ခက်တဲ့ချိန်ပါဒီလူသစ်စုဆောင်းတဲ့ကိစ္စကိုတတ်နိုင်လို့ရှိရင်ရအခိတကနယက်တာပဲဖြစ်ဖြစ်အချိန်အကန့်အသတ်နဲ့လောက်တာကိုလုံးတဲ့နေလို့မြင်ပါတယ
်လက်ရှိအချိန်ဒီမှာတိုင်းရင်းသားအချင်းချင်းအကြားပြိပခါဖြစ်နေတာမျိုးထက်တည်ငြိမ်အေးချမ်းတဲ့ပြည်ထောင်စုပေါ်ပေါက်ရေးကိုရှေ့ရှုတင့်တယ်လို့လူငယ်တွေရဲ့အနာဂတ်အတွက်ပညာရေးလုပ်ငန်းတွေမှာအလေးထားစီလိုကြောင်းလဲဆိုင်းလိတ်ကဆက်ပြောပါတယ်လူသစ်စုဆောင်းတာတွေနဲ့ပတ်သက်လို့ RCSS ပြောရေးဆိုခွင့်ရှိသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းအကြောင်းပြန်ကြားချက်မရသေးပါဘူးလောလောဆယ်မှာတော့ရှမ်းပြည်တောင်ပိုင်းမှာ RCSS နဲ့ SSPP ရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားတိုက်ပွဲတွေငြိမ်သက်နေပေမဲ့စစ်ရေးတင်းမာမှုတွေရှိနေပြီးရှမ်းပြည်နယ်မြောက်ပိုင်းမှာတော့စစ်ကောင်စီတပ်နဲ့ TNLA တအောင်းပလောင် MNDA ကိုကန့်နဲ့ကချင် KIA လက်နက်ကိုင်တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ
အခုတခါတော့ဒီမြောက်ကြောက်ယောဂကာကွယ်ဆေးရိုးလုပ်ငန်းကို Los Angeles မြို့မှာစတင်မှုရှိတဲ့အကြောင်းဦးတင်မောင်တန်းပြောပြထားပါတယ်ခင်ဗျာ
မြောက်ကျောက်ယောဂအဖြစ်များလာလို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ရာသီရဲရိုက်ဒူးသေးကာကွယ်ဆေးရရှိအောင်ပြည်နယ်တစ်လွှာမှာယာယီစေကန်းတွေဖွင့်နေပါတယ်။တနေ့လူများဆေးထိုးပေးနိုင်မှာပါ။ထိုးကျင်သူများနေတဲ့အတွက်ကြိုတင်ဆင်းပေးထားဖို့လိုအပ်ပါတယ်။ဟောလီဝုဒ်နောက်ပိုင်းမျိုးကတေးလာကအခုလိုပြောပါတယ
်။ Just to not get sick.
မကူအောင်ထိုးမှာပါနည်းနည်းစိုးတယ်မဟုတ်လားဆေးထုတ်ပြီးဘာမှဖြစ်ဘူးလို့မျောလဲမှာလေဖြစ်မှစိတ်ဆင်းရဲမှာတဲ့ဂျိုကာခွေစိတ်ချလက်ချဖြစ်ရတာပိုကောင်းတာပေါ့
Echelon ကလည်းအခုလိုပြောပါလေ
I use the gym a lot and that's the biggest thing for
ကျွန်တော်ကဂျင်းကိုအသွားများပါတယ်အဲ့ဒီမှာကအတော်များများကမတန့်ရှင်းကြဘူးရဒါကကာခွေဆေးထိုးခြင်းနဲ့အကြီးမဆုံးအကြောင်းပါပဲ
Los Angeles ကျမ်းမာရေးဌာနကိုကာခွေဆေးထိုးခန်းဖွင့်ပေးဖို့ Hollywood အနောက်ပိုင်းကလည်းတောင်းဆိုပါတယ်မြောက်ကောင်စီဝင် John Erickson ကအခုလိုပြောပါတယ
် The main reason is because a lot of the cases
ကတော့များများက Hollywood အနောက်ပိုင်းနဲ့ကယ်လီနီးယားတွေကမှယာယီဆေးကန်းကိုတောင်းဆိုရတာပါပိုးစစ်ကာကွယ်ဆေးသွားထိုးခဲ့ကြသူတွေဟာအဝေးကိုအချိန်အများကြီးပေးပြီးသွားထိုးခဲ့ကြရပါတယ
်သူ့မဲဆန္ဒနယ်ကလူတော်တော်များများကတော့မြောက်ကျောက်ယောဂအပေါ်ရတပ်ပေးဖြစ်နေကြတယ်လို့ Hollywood အနောက်ပိုင်းမြို့နယ်ကောင်စီဝင် John Erickson ကဆိုပါတယ
် As we know monkeypox
ယောက်ျောက်ယောဂါကလိန်တူဒါမှမဟုတ်လိန်ဆက်ဆံရာကကူးဆက်တဲ့ယောဂါမဟုတ်ပေမဲ့ယောက်ျားချင်းလိန်ဆက်ဆံကြသူတွေမှာပိုဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်။လိန်တမူခွဲနေထိုင်ကြသူအတိုင်ဝမ်ကြီးကြီးကဟောလိဝုဒ်အနောက်ပိုင်းနဲ့ဝင်းကျင်မှာရှိပါတယ
်။ယောက်ျောက်ယောဂါကိုလိန်ကူးဆက်ယောဂါအဖြစ်သတ်မှတ်မထားပါဘူး။ပွေဖက်နှမ်းရှုပ်လိန်ဆက်ဆံတာလို့ခန္ဓာကိုယ်ချင်းထိမိရင်ကူးဆက်တယ်လို့အဝတ်ထည်အယခင်မျက်နှာသုတ်ပွားတွေကလည်းထိမိတဲ့အခါကူးဆက်ပါတယ်။အဂုလအစောပိုင်းထိမှတ်တမ်းအရမြောက်ကျောက်ယောဂါရှိသူ1000ကျော်သွားပါပြီ။အဲ့ဒီအထက်က400ဟာ Los Angeles ခရိုင်ကပါ။ San Francisco မှာလည်းအလားတူတက်လာတာမြင်နေရပါတယ်။သူတို့မှာကကာကွယ်ဆေးပြတ်လတ်နေပါပြီ။ Zuckerberg San Francisco အထွေထွေကုဆေးရုံကြီးက Dr. Luke John Day ကအခုလိုပြောပါတယ်။
The current guidance is from CDC that about 35,000 to 40,000
CDC ရဲ့လက်ရှိလမ်းညွှန်ချက်အရ San Francisco ကလူ3000ကျော် 4000 လောက်ဒီချိန်မှာကာကွယ်ဆေးထိုးတင်ပါတယ်။ဒါပေမဲ့အဲ့ဒီအရေးတွန်းတဲ့နီးနီးဆက်ဆက်တောင်ကာကွယ်ဆေးမရရှိခဲ့ပါဘူး
။ Hollywood နောက်ပိုင်းကာကွယ်ဆေးထိုးခန်းကိုအောက်ကလအကုန်မှဖွင့်ပါပါ။အဲ့ဒီအခါကာကွယ်ဆေးကိုလူထောင်ချီထိုးပေးနိုင်လိမ့်မယ်လို့ Los Angeles ကျန်းမာရေးတာဝန်ရှိသူတွေကမျှော်လင့်ထားကြပါတယ်ခင်ဗျာ။
ဥဒိမောင်တန်းပြောပြခဲ့တာပါခင်ဗျာမကြာခင်မှာတော့လူကြည့်များတဲ့တမင်းစာသတင်းတူအမေရိကန်နိုင်ငံရေးအကြောင်းသီကောင်းစရာကဘာတလောခီးသွားစတဲ့အပတ်စဉ်တွေကိုနားဆင်ရတော့မှာပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကဘာကြီးရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click cloud တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာနံနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တိုင်းရဲ့မြန်မာပြည်ရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 2440 51အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကဘာတလွားခီးသွားစတာတွေမတိုင်ခင်မှာဒီပုံပြရုပ်သံတစ်ခုကိုလည်းတင်ပြခြင်းပါတယ်အာဖဂန်နစ္စတန်နိုင်ငံကိုလွန်ခဲ့တဲ့တစ်နှစ်တာလီဘန်နဲ့အာဏာသိမ်းခဲ့ချိန်ကသူတို့ဟာအုပ်ချုပ်ရေးမှာအဖွဲ့အစည်းပေါင်းစုံပါဝင်ရေးကိုထယ်သွင်းစဉ်းစားသွားမယ်လို့ကတိပေးခဲ့ပါတယ်။အခုလိုတစ်နှစ်ပြည့်လာချိန်မှာဘယ်လိုကတိကဝတ်တွေကိုတာလီဘန်နဲ့ဖိစီးပြီးဘာတွေကိုဖောက်ဖျက်ခဲ့တယ်ဆိုတာ VOA ရဲ့ပုံပြရုပ်သံမှာကိုဝင်းခန့်မောင်တင်ပြထားပါတယ
်။ပထမဆုံးအနေနဲ့နိုင်ငံသားအခွင့်အရေးကိုလေးစားလိုက်နာဖို့ကတိကဝတ်တွေကိုတာလီဘန်တွေဟာဖောက်ဖျက်ခဲ့ပါတယ်အရက်ဖက်အဖွဲ့အစည်းတက်ကြွလှုပ်ရှားသူတွေအနှောက်အယှက်မရှိအလုပ်လုပ်နိုင်မယ်ဆိုတော့တာလီဘန်တွေပေးထားတဲ့ကတိပြတ်ခဲ့ပါတယ်တာလီဘန်ဆိုရဟာဆိုရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုအင်အားသုံးလူစုခွဲတာသူတို့ရဲ့တရက်သေးမူဝါဒတွေကိုဝေဖန်တဲ့ရပိုင်ခွင့်တောင်းဆိုသူတွေသတင်းထောက်တွေနဲ့လူမှုကွန်ရက်မီဒီယာမှာတက်ကြွလှုပ်ရှားသူတွေကိုထိမ့်သိမ်းတာတွေလုပ်ခဲ့ပါတယ်မိန်ကလေးငယ်တွေစာတင်ကြောင်းတက်ရေးကတိကိုလည်းဖောက်ဖျက်ခဲ့ပါတယ်တာလီဘန်တွေဟာအမျိုးသမီးငယ်အများစုကိုအလဲတန်းပညာသင်ခွင့်ပိတ်ထားတဲ့အတွက်အာဖဂန်ဟာကမ္ဘာမှာဆယ်ကျော်သက် main clay တွေကျောင်းမတက်ရတဲ့တခုသီးသောနိုင်ငံဖြစ်လာပါတယ်။ဒီဆုံးဖြတ်ချက်ကိုကုလသမဂ္ဂနဲ့အနောက်နိုင်ငံအစိုးရတွေသာမကအစ္စလမ်ဘာသာဝင်နိုင်ငံတွေကတောင်ဝေဖန်ခဲ့ကြပါတယ်။အမျိုးသမီးတွေကိုအလုပ်လုပ်ခွင့်ပေးရေးကိစ္စကိုလည်းချိုးဖောက်ခဲ့ပါတယ်။အာဖဂန်အမျိုးသမီးတော်တော်များများဟာအလုပ်ကင်ရှာဖွေခွင့်မရှိတော့ဘူးလို့ကုလသမဂ္ဂရဲ့လူ့ခွင့်ရေးမဟာမင်းကြီးဘီရှက်ဘက်ရှ်လေးကဇူလိုင်လမှာပြောခဲ့ပါတယ်တာလီဘန်တွေရဲ့ဥပဒေအောက်မှာမျိုးသမီးလူခွင့်ရေးလှုပ်ရှားသူတွေမျိုးသမီးသတင်းထောက်တွေနဲ့မျိုးသမီးရှေ့နေတွေပေါ်တိုက်ခိုက်မှုတွေလည်းတိုးလာနေကြောင်းဆိုပါတယ်အစ္စလမ်ဘာသာရဲ့မူပေါင်းအတိုင်းမျိုးသမီးတွေလူ့အဖွဲ့အစည်းမှာနေထိုင်ခွင့်ရမယ်ဆိုတဲ့ကတိကိုလည်းချိုးဖောက်ခဲ့ပါတယ်အများအမြင်ကွေးမှာမျိုးသမီးတွေဦးခေါင်းကိုယ်စားမကမျက်နှာတွေလည်းဖုံးကာရမယ်လို့တာလီဘန်တွေကညွှန်ကြားထားပြီးတော့သူတို့ရဲ့ကိုယ်ခန္ဓာလှုပ်ရှားမှုတွေအပေါ်မှာလည်းတင်းကျပ်လာပါတယ်မျိုးသမီးတွေကိုလူအဖွဲ့အစည်းရဲ့မြင်ကွင်းကပျောက်ကွယ်အောင်လှုံ့ဆော်နေတဲ့တာလီဘန်တွေရဲ့ဒီပိတ်ပင်မှုတွေကိုပြန်ရုပ်သိမ်းပေးဖို့ဆုံးဖြတ်ချက်တည်းရဲ့ကုလလူခွင့်ရေးကောင်စီကဇူလိုင်လမှာချမှတ်ခဲ့ပါတယ်။တာလီဘန်တွေဟာအာဖဂန်မှာငြိမ်းချမ်းရေးတည်ဆောက်မယ်ဆိုတဲ့ကတိကိုတော့ထိမ့်သိမ်းခဲ့ပါတယ်။တာလီဘန်တွေအာဏာပြန်ရလာတဲ့အခါအာဖဂန်နိုင်ငံတွေကနှစ်နဲ့ချီဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့စစ်ကြောင်အပြည့်စည်တော်တော်များများအဆုံးသတ်နိုင်ခဲ့ပါတယ်။ပြည်ပခါဖြစ်ချိန်အတွင်းမသွားရောက်နိုင်ခဲ့တဲ့နေရာတွေကိုအခုချိန်မှာတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ပြီလို့အကူအညီပေးရေးအဖွဲ့တွေကဆိုပါတယ်လူသားစာနာမှုအကူအညီတွေကိုဆိုရကဝင်ရောက်နှောက်ယှက်တာမလုပ်ဘူးဆိုတဲ့ကတိကိုတော့တစိ့တစ်ပိုင်းပဲထိမ့်သိမ်းနိုင်ခဲ့ပါတယ်တာလီဘန်တွေဟာအကူအညီကယ်ဆယ်ရေးပစ္စည်းတည်ယူပို့ဆောင်မှုကိုနှောက်ယှက်တယ်လို့ကုလအကူအညီပေးရေးအဖွဲ့ GK Martin Griffith ကကုလလုံခြုံရေးကောင်စီမှဇွန်လကပြောခဲ့ပါတယ်နိုင်ငံရဲ့တရားဝင်ဗန်စနစ်ကလည်းအကူအညီပေးရေးအဖွဲ့ကလွှဲပေးတဲ့ငွေတွေကိုပိတ်ပင်ခဲ့ပြီးနိုင်ငံတော်နဲ့ဒေသခံစစ်အာဏာပိုင်တွေဟာအကူအညီလက်ခံရယူသူတွေကိုရွေးချယ်ရမှာပိုပြီးပါဝင်လာကြောင်းသူကဆိုပါတယ်။ယခင်အစိုးရအာဏာပိုင်တွေနဲ့စစ်သားတွေအပေါ်ဒဏ်ခတ်အရေးယူတာတွေမလုပ်ဘူးဆိုတဲ့ကတိကိုတာလီဘန်တွေတစိ့တစ်ပိုင်းပဲထိန်းသိမ်းခဲ့ပါတယ်။ယခင်အာဖဂန်လုံခြုံရေးတပ်တွေကိုတာလီဘန်တွေကလက်စားချေတပ်ဖြတ်ခဲ့တယ်လို့ HRW လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကနိုဝင်ဘာမှာထုတ်ပြန်ခဲ့ပါတယ်။တာလီဘန်တွေအာဏာစတင်ရရှိချိန်ပထမဆုံး2လအတွင်းပြည်내၄ခုမှာအချင်းချင်းတေတံစီရင်မှုနဲ့ပျောက်ဆုံးမှုပေါင်း100ရှိတယ်လို့ HRW ဖွဲ့ကမှတ်တမ်းတင်ခဲ့ပါတယ်။ဒါပေမဲ့ဒီအခြေအနေဟာတိုးတက်လာတယ်လို့ဆိုရမှာပါ။နောက်ပိုင်းမှာတာလီဘန်အုပ်ချုပ်သူတွေကထွေထွေလူငင်းချမ်းသာ권ကျင်ညာလိုက်ပြီးပြည်ပမှာရောက်နေတဲ့ရခိုင်အစိုးရအကြီးတန်းအရာရှိတွေအများအပြားပြည်ရင်းကိုပြန်လာကြတာတွေရှိခဲ့ပါတယ်။ပဲပေါင်းစုံပါဝင်တဲ့အစ္စလမ်အစိုးရဖြစ်စေရမယ်ဆိုတဲ့ကတိကိုလည်းတာလီဘန်တွေပြက်ကွက်ခဲ့ပါတယ်။စက်တင်ဘာလတုန်းကအစိုးရကက်ဘိနက်အဖွဲ့ကိုကျင်ညာတဲ့အခါတခြားနိုင်ငံရေးအဖွဲ့အစည်းတွေမပါဝင်သလိုအမျိုးသမီးတွေလည်းမပါဝင်ခဲ့ပါဘူး။ယာယီနိုင်ငံသားရေးဝန်ကြီးအယ်မီခမ်မူတက်ကီကတော့အစိုးရအသစ်မှာတိုင်းရင်းသားတွေဖြစ်တဲ့တာဂျစ်ဘလော့ချ်တာကမန်နူရစ်စတာနီနဲ့ဥစ်ပက်ကိုဇလဲတွေပါဝင်တာကြောင့်ပဲပေါင်းစုံပါဝင်တဲ့အစိုးရတရက်ဖြစ်တယ်လို့ဒီဇင်ဘာလတုန်းကဖြေရှင်းပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်မြေကိုအုံချပြီးတခြားနိုင်ငံတွေကိုတိုက်ခိုက်မှုတွေမဖြစ်စေဖို့ ပေးထားတဲ့ဂရီကိုလည်းတစ်စိတ်တစ်ပိုင်းပဲစောင့်ထိန်ခဲ့ပါတယ်။တာလီဘန်တွေအာဏာရချိန်ကစပြီးအာဖဂန်မျိုးအခြေစိုက်တဲ့ကြီးကြီးမားမားတိုက်ခိုက်မှုတွေမရှိခဲ့ပါဘူး။ဒါပေမဲ့မကြာသေးခင်ကကုလသမဂ္ဂရဲ့လေးလာချက်တွေအရတာလီဘန်တွေဟာအကြမ်းဖက်အယ်ခိုင်ဒါအုပ်စုနဲ့ဆက်ဆံရေးမပြတ်တောက်သေးတာကိုတွေ့ရပါတယ်။အမေရိကန်ကို2011ခုနှစ်စက်တင်ဘာ9ရက်တိုက်ခိုက်မှုမတိုင်ခင်နဲ့တိုက်ခိုက်မှုဖြစ်ပွားပြီးအာဖဂန်ထဲမှာသူတို့ကိုခိုးလုံခွေပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့ကအမေရိကန် drone တိုက်ခိုက်မှုကြောင့်တေဆုံးသွားခဲ့တဲ့ Al-Qaeda ခေါင်းဆောင် Al-Zawahiri ရာလဲကဘူးမြို့တော်ကနေတလုံးမှာခိုးအောင်းနေခဲ့တာပါ။ဒီဖြစ်ရပ်တွေကြောင့်တာလီဘန်ရဲ့အကြမ်းဖက်မှုတံပြန်ရေးကတိတွေအပေါ်မေးခွန်းထုတ်စရာဖြစ်လာပြီးသူတို့အုပ်စုရဲ့နိုင်ငံတကာတိုင်ဝမ်ကအတိအမှတ်ပြုရေးနဲ့စီးပွားရေးပိတ်ဆို့မှုတွေဖယ်ရှားရေးကြိုးပမ်းမှုတွေကိုအင်မတန်ထိခိုက်သွားစေပါတယ်။ငွေရေးစေဝါလုပ်ငန်းကိုပိတ်ပင်မယ်ဆိုတဲ့ကတိလဲတပိုင်းတစပဲအလုပ်ဖြစ်ခဲ့ပါတယ်။ဧပြီလမှာနိုင်ငံရဲ့ဘိန်းနဲ့ဘိန်းမြူထုတ်လုပ်မှုကိုဖျက်ဆီးမယ်လို့ကြေညာပြီးတာလီဘန်တွေဟာဘိန်းငင်းတွေကိုစတင်ဖျက်ဆီးခဲ့ပါတယ်။ဒါပေမဲ့တေချာမသိရတာကဒီယာဒီမှာဘိန်းငင်းမနက်ခင်းစိုက်ပျိုးခဲ့ပြီးဟက်တာအေကဘယ်နှခုဖျက်ဆီးခဲ့သလဲဆိုတာကိုပါ။ဘိန်းဟာနိုင်ငံတော်ဟန်းကဆင်းရဲသားတောင်သူတွေအတွက်အကျိုးဖြစ်စေတဲ့စိုက်ပျိုးရေးဖြစ်ပြီးဒီတောင်သူတွေနဲ့ဂျာဂန်စီးပွားရေးသမားတွေကိုအခွန်ကောက်ချက်အဖြစ်တာလီဘန်တွေဟာယင်းကဒေါ်လာမီလီယံနဲ့အချီဝင်ငွေရရှိခဲ့ပါတယ်။
ကိုဝင်းခန့်မောင်တင်ပြခဲ့တာပါခင်ဗျာအခုတော့တပတ်အတွင်းလူမှုကွန်ရက်မီဒီယာတွေပေါ်မှာလူကြည့်များနေတဲ့တမင်းနဲ့စာသတင်းတိုးထွားတွေကိုမအေးတန်တာကြောပြောပြမှာဖြစ်ပါတယ်ဗျာ
ဒုတိယအလစ်ဇဘက်ပြည်မကြီးနန်တက်ခါစားကဓာတ်ပုံတွေရဲ့သူဝိတ်ခဲ့တဲ့လက်ဝိတ်ရေနာတွေရဲ့ဖြစ်ပါတယ်ဘက်ကင်ဟမ်နန်တော်မှာဇူလိုင်လ22ရက်နေ့ကစပြီးတော့ပြကန်းဖြစ်နေခင်ကျင်းပြသထားတာပါဗြိတိရှ်ပြည်မကြီးနန်တက်80ပြည့်ပလက်တီနမ်ရတုအထိမ်းအမှတ်ဖြစ်နေလန်ဒန်မြို့တော်ကတော်ဝင်နန်တော်ဘက်ကင်ဟမ်နန်တော်မှာဇူလိုင်လ22ရက်နေ့ကနေအောက်တိုဘာလ2ရက်နေ့ထိပြကန်းတစ်ခုဖွင့်လှစ်ထားပါတယ်တစိတ်ကောင်းတွေမှာတွေ့ရတဲ့ပြည်မကြီးရဲ့ပုံတစိတ်ကောင်းမူရင်ဓာတ်ပုံပါဝင်ဓာတ်ပုံတွေကိုပြသထားပါတယ်နန်တက်စံချိန်ချိုးရဲ့ပြည်မကြီးရဲ့နန်တက်290အထိမ်းမှန် The Queen's Accession ပြည်မကြီး Elizabeth ရဲ့နန်းတဖွဲပြခဲ့မှာတရဖူတွေပရက်တွေနဂတ်တွေကိုတွေ့ရပါမယ်ပြည်မကြီးရဲ့ဓာတ်ပုံပေါင်း24ပုံနဲ့မိသားစုတွေနန်းတဖွဲ1938ခုနှစ်မှာသူဝင်ခဲ့တဲ့တရဖူ16နှစ်မွေးနေ့လက်ဆောင်ဒါတွေကိုလည်းပြထားပါတယ်တက်တော96နှစ်ရှိဖြစ်တဲ့ Elizabeth ပြည်မကြီးဟာ1952ခုနှစ်မှာခမည်းတော်နေဝါဆင်ကြီးနန်းရိုက်ရာဆက်ခံခဲ့တာပါအခုချိန်ဒီကွာမှာနန်းတက်အရှိဆုံးတက်တော်အရှိဆုံးထင်းနန်းဆူဆန်သူဖြစ်ပါတယ်ပြည်ထောင်နိုင်ငံနည်းပညာကုမ္ပဏီတစ်ခုကတီထွင်တဲ့အေယာမလေးတင်မောကြီးကိုတွေ့နေရတာပါပဝင်းကျင်တဲ့တဟဇာရဖြစ်ပြီးတော့တိတ်မမြန်တိတ်မနေပြန်တန်းရမယ်လေးတင်မောကြီးကိုစတင်ပြီးတော့မိတ်ဆက်လိုက်ပါတယ်သူကခီးတဲ့တရားလောက်တင်ဆောင်နိုင်မှာဖြစ်ပါတယ်ဒီလေတင်မောကြီးကကာမနိုင်အောက်ဆိုက်တက်ထုတ်လုပ်မှုလုံးဝမရှိစေဖို့လုပ်မယ်လို့ပြောနေကြပါတယ်။ဒီလေတင်မောကြီးက2026ခုနှစ်မှာခီးစက်တင်ခီးစဉ်စတင်ပြီးတော့ပြေးဆွဲမယ်လို့ဆိုပါတယ်။ခစ်တဲ့နီလန်းနဲ့တဘာဝပတ်ဝန်းကျင်ရေရှည်တည်ထောင်ရေးတွေဒီလေတင်မောတွေကိုအသုံးပြုသွားမှာပါ။ဒီလေတင်မောကိုတဲ့ဝမ်ပိုင်မှာဟီလီယမ်ဓာတ်တွေထည့်ထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလေတင်မောရဲ့ပြန်တန်းနှုန်းကလည်းတိတ်မမြန်စေပဲနဲ့လေဘောမျောလွင့်နေတယ်လို့ဖြစ်စေမှာပါ။လေတင်မောရဲ့အရှိကပေ300အလေးချိန်ကတော့ဆယ်တန်လေးပါတယ်ဒီလေတင်မောကတစ်ခါပြန်ရင်ခီးစဉ်တစ်ခု5ရက်ကြာမှဖြစ်ပြီးတော့အိုင်၄တောင်အဝေးအထိပြန်တန်းနိုင်ပါတယ်မြေပြင်ပေါ်ကနှေးကွေးတဲ့တည်ယူပို့ဆောင်ရေးစနစ်နဲ့လေပေါ်ကမြန်တဲ့လေရင်မြန်တွေကြားကွက်လက်ဖြည့်ပေးနိုင်မှုဒီလေတင်မောကိုမျောလင့်ပြီးတော့ထုတ်လုပ်ပါတယ်အခုချိန်ထိဆိုရင်တော့စပိန်လေကြောင်းလိုင်းတစ်ခုကအဲလန်ဒါလို့ခေါ်တဲ့လေတင်မောဆယ်စီးကိုကြိုတင်ပြီးတော့မှားထားပြီးဖြစ်ပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်တစ်ခုမှာတော့အင်ဂျင်နီယာအမျိုးသားတဦးကပဝန်းကျင်ထိခိုက်မှုရောနေအောင်နီလန်းရှာပြီးတော့အစားရိုးလောင်စားနဲ့ကားမောင်းနေပါတယ်။အခုလက်ရှိကမ္ဘာမှာစီစေးကလည်းတက်နေချိန်မှာသူ့ရဲ့နီလန်းကရေးစခါလည်းတက်တာစီတာပါ။ဟုတ်ပါရဲ့။ဓာတ်စီစေးတွေအဆောင်တန်တက်တဲ့ခင်မှာအဗင်နက်ရှိနာရာယာနက်ဆဝမီကဓာတ်စီစာဇီဝဒီဇယ်နဲ့ကားမောင်းဖို့ကြိုးစားသူဖြစ်ပါတယ်။သူကအိန္ဒိယနိုင်ငံကနေဒါကပြည်နယ်ကဓာတ်အင်ဂျင်နီယာဖြစ်ပြီးတော့စပိုင်းအင်ဂျင်နီယာဘာသာရပ်ကိုအထူးစိတ်ဝင်စားပုံမှာ သူကတုံးထားပြီးသားစားသုံးစီအပင်တွေကိုစွန့်ပြစ်ရမယ်အစားအပင်နဲ့ဒရိတ်ဆန်စီတွေရော့ဆက်ပြီးတော့ဇီဝအထည်လေထုတ်ပါတယ်အခုဆိုရင်သူကားလေးကိုပဝန်းကျင်နဲ့တဟဇာတာဖြစ်တဲ့လောင်စာနဲ့မောင်းနေတာ၉နှစ်စုစုပေါင်းမိုင်အားဖြင့်ဆိုရင်တော့မိုင်ပေါင်း8000ကျော်မောင်းပြီးပါပြီအိန္ဒိယမှာအစိုးရအစီအစဉ်ဖြစ်လဲ2023ခုနှစ်အေပီလကစပြီးတော့ဓာတ်ဆီကိုအီသနော20ရာခိုင်နှုန်းရောဆက်အသုံးပြုဖို့အစီအစဉ်ဆွဲထားပြီးဖြစ်ပါတယ်ရုရှားကျူစော်စစ်တိုက်တာကိုခုခံနေရတဲ့ယူကရိန်းတွေကနောက်နိုင်ငံတွေကခင်မီအစင်မြေလက်နက်တွေပေးအပ်နေရပါတာဝေးပြည်ဟာဝေဇာအမြောက်တွင်နဲ့ရုရှားပြစ်မှတ်တွေကိုချိန်ရွယ်ပစ်ခတ်ဖို့အတွက်ယူကရိန်းစစ်သားတွေလေ့ကျင့်နေခဲ့ကြပါတယ်။အနောက်နိုင်ငံတွေကပို့ပေးတဲ့တာဝေးပြည် M777 ဟာဝေဇာအမြောက်တွင်နဲ့ယူကရိန်းစစ်သားတွေဟဲကီးဖ်မြို့မှာဇူလိုင်လ28ရက်နေ့ကလေ့ကျင့်နေခဲ့ကြတာဖြစ်ပါတယ်။ဒီလက်နဲ့အစ်စ်တွေကိုတုံ့တက်ဖို့ယူကရိန်းစစ်သားတွေကလေ့ကျင့်လိုက်ရတာတပတ်တောင်မကြပါဘူးလို့အကြီးတဲ့အရာရှိအီဖန်ကပြောပါတယ
်
ဒီတစ်ပတ်ခွဲပဲကြာပါသေးတယ်ကျွန်တော်တို့အရန်ကျွမ်းကျင်သွားပါပြီအရန်မြန်ပါတယ်ခုနှစ်ပတ်ပြည့်ရင်တော့ရန်သူပြစ်မှတ်တွေကိုပြစ်နိုင်မှာတော့မယ်လို့အီဖန်ကပြောသွားပါတယ်နိုင်ငံအရှိချမ်းစစ်မြစ်နယ်ပြင်မှာ M777 ဟာဝေဇာအမြောက်တွေအများကြီးချထားတာပါဒီလက်နဲ့စနေဟာအဝေးကြီးကိုလည်းလှမ်းပြင်နိုင်တယ်ပြစ်မှတ်လဲမှတ်အောင်ထိလို့သူတို့စစ်ပွဲမှာအထူးအရေးပါတာဖြစ်ပါတယ်အမေရိကန်အစိုးရကဒီအမြောက်စုစုပေါင်း90ကနေဒါက4ခုဩစတြေးလျက6ခုကိုယူကရိန်းစီကိုအေပီလာတွေကပို့ထားပါတယ်ပါကစ္စတန်နိုင်ငံကရာချီမြို့ကြားပေးမဲ့ဂီဟာကရွှေရောင်ကြားမကနေသမီးလေးနှစ်ကောင်ဝေးလိုက်ပါတယ်ကိုခနာအယောင်ကြောင့်အထူးရှားပါတဲ့ရွှေရောင်ကြောင်ဒါမှမဟုတ်စထရော်ဘယ်ရီကြောင်အမကနေပြီးတော့သမီးလေးနှစ်ကောင်ပေါက်တာပါဒီလိုသားပေါက်တာရှားရှားပါးပါဖြစ်စင်ပါလို့ဒီကြောင်ရည်နဲ့အနည်းကန်နေတဲ့ကြားကေဟာပိုင်ရှင်ကပြောပါတယ်
တေဘီတိုင်ဂါတယ်သူယေစကီယေပယ်လီဘာရီယံပေပါကစ္စတန်မှာဘရီဒူဝဲ
ပါကစ္စတန်မှာရွှေရောင်ကြားသားပေါက်တာဒါပထမဆုံးပါလေဒီကြားမျိုးကအရန်ရှားပါတယ်ကမ္ဘာမှာတောထဲမှာဆိုရင်အကောင်ကြီး30ပဲရှိပါတယ်လို့ကြားပေးမဲ့ကေဟာပိုင်ရှင်ဟက်ဆန်ဟူစင်ကပြောပါတယ်အရွေရောက်ပြီးသားကြားတကောင်ကိုသူတို့တစ်နှစ်ကိုအသား9ကီလိုဂရမ်ကျွေးရပါတယ်။အခုကြားပေါက်လေးတွေကတော့အသားတုံးတွေမစားတတ်သေးပေမဲ့အသားစင်ကောစားပြီးတော့စားတတ်နေပါပြီ။ဒီကြားလေးတွေပါဝင်ကြားရည်အားလုံးကိုကြိုးဆိုင်ဖို့ဒရိတ်ဆန်ဆေးကူဆရာဝန်တွေကိုလည်းဂေဟာမှာခန့်ထားပါတယ်။ဒီဂေဟာမှာရွှေရောင်ကြားလေးတွေအပြင်ကြားပြူတကောင်ကြားညိုတကောင်လည်းရှိနေပါသေးတယ်။
မေးသနာကြော်ပြောပြခဲ့တာပါခင်ဗျာအခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကဏ္ဍဖြစ်ပါတယ်ဖလော်ရီဒါပြည်နယ်ကအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့နေအိမ်ကို FBI ကဝင်ရောက်ရှာဖွေခဲ့တာနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်အမတ်တွေကဆက်လက်ပြီးတော့အမှတ်ချက်ပေးတုံ့ပြန်နေကြပါတယ်ထရန့်နဲ့သူ့ကိုထောက်ခံသူတွေကတော့အခုလိုလှုပ်ဆောင်တာဟာနိုင်ငံရေးရည်ရွယ်ချက်ရှိတယ်လို့တုံ့ပြန်ပါတယ်အရရှ်အဘရာဆာဒီရဲ့သတင်းကိုတော့ကိုငိမ့်ညံ့ကပြောပြထားပါတယ်
ပြီးခဲ့တဲ့အပတ်တနင်္လာနေ့ညကဖလော်ရီဒါပြည်နယ်ပောင်းဘီချ်ကအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့မာရူလာကိုအပန်းဖြေဆိုင်အိမ်ကို FBI ကဝင်ရောက်ရှာဖွေခဲ့ကြပါတယ်။စုံစမ်းစစ်ဆေးမှုရဲ့အစိအပိုင်းဖြစ်ထရန့်ရှေ့နေရှေ့မှာပဲ FBI ဝန်ထမ်းတွေကမိခင်တစ်တာကိုဖွင့်ပြီးအမေရိကန်သမ္မတအိမ်ဘူရိုကလျှို့ဝှက်စာရွက်စာတမ်းတွေထရန့်ယူသွားသလားဆိုတာကိုစစ်ဆေးခဲ့ကြပါတယ်။ဒီမိုကရက်အောက်လွှတ်တော်အမတ်အဒမ်ရှစ်က CBS ရုပ်သံမှာ
Some of those documents were marked top secret, sensitive compartmented information.
ဆိုင်ရဆိုင်တဲ့ချို့ကထိတ်တန်းလျှို့ဝှက်ချက်တွေအပြင်ကိုဘလို့မှထုတ်ပြန်လို့မရဘူးလို့သတ်မှတ်ထားတဲ့တကယ့်ထိတ်တန်းထောက်လိုင်းအချက်လက်တွေပါ။အပြင်ကိုပေါက်ကြားတာနဲ့အမျိုးသားလုံခြုံရေးကိုအကြီးအကျယ်ထိခိုက်နိုင်တဲ့အထူးထိတ်တန်းလျှို့ဝှက်အချက်လက်တွေဖြစ်ပါတယ်။ဒါကြောင့်ဟိုတယ်တစ်ခုမှာဘလို့လုံခြုံရေးချထားပါတယ်ပဲပြောပြောတော့ခတ်ထားရင်အဆင့်လောက်သာရှိတဲ့လုံခြုံစိတ်ချမှုမရှိတဲ့နေရာမှာရောက်သွားတာအထူးစိုးရိမ်စရာပါ
။သမ္မတဟောင်းထရမ့်နဲ့သူ့ကိုထောက်ခံသူတွေကမတရားဘူးလို့တုံ့ပြန်ခဲ့ကြပြီးနိုင်ငံရေးယူရချက်နဲ့အာဏာကိုအလွဲသုံးစားလုပ်တာလို့ပြောဆိုခဲ့ကြပါတယ်။ဘိုင်ဒန်အစိုးရအိမ်ဘူရိုပြောရေးဆိုခွင့်ရှိသူကရင်းဂျွန်ပြဲက ABC ရုပ်သံမေးမြန်းခန်းမှာ
ဒါကိုပယ်ချခဲ့ပါတယ
် I would remind our folks on the other side that the FBI director was appointed
FBI ညွှန်ကြားရေးမှူးကိုသမ္မတဟောင်းထရမ့်ကခန့်အပ်ခဲ့တာဖြစ်ပြီးတော့ရှေ့နေချုပ်မာရစ်ဂါလန်ကိုပါတီကြီးနှစ်ရက်စလုံးကအတီးပြုခန့်အပ်ခဲ့တာဖြစ်တယ်ဆိုတော့ကိုတစ်ဖက်ပါတီကပုံကိုယ်တွေမေ့မသွားကြဘူးကျွန်မသတိပေးချင်ပါတယ
်တရားရေးဌာနနဲ့ပတ်သက်ပြီးဘိုင်ဒန်အစိုးရအနေနဲ့ဝင်ရောက်ဆော့ဖတ်တဲ့မူဝါဒမရှိဘူးလို့အင်ဂျီရောပြောရေးဆိုခွင့်ရကထည့်ပြောပါတယ်သမရာဟောင်းထရန့်ရဲ့ဥပဒေအကျိုးဆောင်အဖွဲ့ကရှာဖွေခွင့်ဝရမ်းကိုရခဲ့ပေမဲ့လည်းဒါကိုအများပြည်သူသိအောင်ထုတ်ပြန်ပေးဖို့ရှေ့နေချုပ်မဲရစ်ဂါလန်ကိုတောင်းဆိုခဲ့ပါတယ်ရှာဖွေခွင့်ဝရမ်းတောင်းဖို့အမိန့်ကိုသူလက်မှတ်ထိုးပေးလိုက်တာဖြစ်ပြီးဥပဒေကြောင်းအရနဲ့ထရန့်ရဲ့အများပြည်သူအကြားတောင်းဆိုမှုကြောင့်ရှာဖွေခွင့်ဝရမ်းကိုဖွင့်ပေါက်ပေးဖို့ရှေ့နေချုပ်ဂါလန်ကတရားသူကြီးတဦးကိုတောင်းဆိုခဲ့ပါတယ်ဒီသတင်းပတ်မှာတော့သမရာဟောင်းထရန့်ဟာနယူးယောက်မှာသူ့ရဲ့အင်ချမ်းမြေအယောင်းဝယ်ကိစ္စတွေကြောင့်တီးခြားစစ်ဆေးမှုနဲ့ရင်ဆိုင်နေရပြီးအမေရိကန်လွှတ်တော်က Republican တွေကလည်းသူ့ကိုဆက်လက်ထောက်ခံနေကြပါတယ် Republican လွှတ်တော်အမတ် Mike Turner က CNN ရုပ်သံမှာ
We don't have to speculate
ထင်ကြီးနေပြောစရာမလိုပါဘူးကျွန်တော်တို့အားလုံးကိုအခွင့်အာဏာပေးထားပြီးသားပါ Congress လွှတ်တော်အနေနဲ့စောင့်ကြည့်ကြားမရမယ့်အာဏာရှိပါတယ်ရှစ်နေကျုပ်ဂါလန်အနေနဲ့ဥပဒေနဲ့အညီဆောင်ရွက်ရမှာဖြစ်ပါတယ်သူအနေနဲ့ဒီအချက်လက်တွေကိုကျွန်တော်တို့ကိုတင်ပြရပါမယ်ကြီးကွင်ပေးရပါမယ်တွေ့ထားတာကိုပြရပါမယ်ရှစ်နေကျုပ်ဂါလန်အနေနဲ့ပါတီနေရာလုံးကပုံကိုယ်တွေကိုတွေ့တဲ့ပစ္စည်းတွေကိုတင်ပြရမှာပါအဲ့ဒီလိုတင်ပြတော့မှသာဒါကအမျိုးသားလူညွန်ရေးကိုချင်းချောင်းမှုဖြစ်မဖြစ်ဆိုတာကိုကျွန်တော်တို့ဆုံးဖြတ်ရပါမယ်ဒါအပြင်ရှစ်နေကျုပ်ဂါလန်အနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်ကိုအလွဲသုံးစားလုပ်သလားဆိုတာကိုလည်းကျွန်တော်တို့ဆုံးဖြတ်ရပါလိမ့်မယ
်ဘ ਹੁ အစိုးရတရားသူကြီးတဦးကဘလို့အကြောင်းတွေကြောင့်ထရမ့်ရဲ့ဖလော်ရီဒါနေအိမ်ကိုရှာဖွေဖို့ဝရမ်းထုတ်ပေးလိုက်ရတယ်လဲဆိုတဲ့အသေးစိတ်အချက်အလက်တွေကို Republican အမတ်တွေကဆက်လက်တောင်းဆိုနေကြပါတယ်ခင်ဗျာ
American နိုင်ငံရေးအကြောင်းဒီကောင်းစရာကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့ ISP မြင်ကွင်းကျယ်မှတ်စုအစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရုတ်နဲ့ဆက်ဆံရေးအပေါ်အများကဘယ်လိုရှုမြင်ကြပါသလဲISP မြန်မာမြင်ကွင်းကျယ်မှတ်စုအဖြစ်အပိုင်းလိုက်တင်ဆက်နေရမှာဒီတစ်ပတ်မှာတော့တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းနဲ့ပိဋိပက္ခတွေအကြောင်းကိုတင်ပြထားပါတယ်ခင်ဗျာ
တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးများနဲ့ပိဋိပက္ခမြေပေါ်အာနာသိမ်းမှုအလောခုနှစ်ဇူလိုင်လကုန်ထိနိုင်ငံအနှံ့တိုက်ပွဲပေါင်း 6,000 ကျော်တည်းဖြစ်ခဲ့ပါတယ်။ဒီထဲတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးတွေရှိတဲ့ဒေသတွေမှာဖြစ်ခဲ့တဲ့တိုက်ပွဲတွေလည်းပါဝင်ပါတယ်။တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးများရှိရာမြို့နယ်တွေမှာတိုက်ပွဲ204ကြိမ်တည်းဖြစ်ပွားခဲ့။မြန်မာနိုင်ငံအနှံ့တရုတ်စီမံကိန်းကြီးတွေရှိတဲ့မြို့နယ်တွေမှာတိုက်ပွဲပေါင်း204ကြိမ်တက်မနေဖြစ်ခဲ့ပါတယ်။ဒီထဲမှာ98ကြိမ်ကစစ်ကောင်စီနဲ့ PDF တွေကြားဖြစ်ခဲ့တာပါ။54ကြိမ်တက်မနေကတော့စစ်ကောင်စီနဲ့ EA တွေကြားဖြစ်ခဲ့ပါတယ်။တရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းတွေရဲ့စုံချက်ဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့ EA ကိုအချင်းချင်းကြားတိုက်ပွဲဖြစ်မှုပိုများခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာ EA ကိုအဖွဲ့အချင်းချင်းကြား52ကြိမ်တက်မနေတိုက်ပွဲဖြစ်ခဲ့ပါတယ်လေဗရွန်အောင်ကျင်းနီစီမံကိန်း5ကြိမ်တက်မနေတိုက်ခိုက်ခံရလေဗရွန်အောင်ကျင်းနီစီမံကိန်းကတော့5ကြိမ်တက်မနေတိုက်ခိုက်ခံခဲ့ရပါတယ်ကျင်းနီစီမံကိန်းရှိတဲ့အနီးတစ်ဝိုက်မုံရွာမြို့နယ်ထဲမှာလည်းစစ်ကောင်စီနဲ့ PDF တွေအကြား28ကြိမ်တက်မနေတိုက်ပွဲဖြစ်ခဲ့ပါတယ်။ဒီအခြေအနေတွေကြောင့်ပဲလက်ဗရောင်းတော်ကျင်းနီစီမံကိန်းကိုရန်နာထားရတာ18လကျော်ရှိပါပြီ။တောင်ဝီပိုင်လိုက်ဖြတ်တန်းရမြို့နယ်များ၌တိုက်ပွဲ69ကြိမ်တက်မနေဖြစ်ပွားခဲ့တရုတ်မြန်မာရင်းနှီးတဲ့တဘာဝတောင်ဝီပိုင်လိုက်ဖြတ်တန်းသွားတဲ့မြို့နယ်တွေမှာလည်း69ကြိမ်တက်မနေတိုက်ပွဲဖြစ်ခဲ့ပါတယ်ဒါဟာတရုတ်စီမံကိန်းတွေရှိရာဒေသတွေမှာဖြစ်ခဲ့တဲ့တိုက်ပွဲအကြီးအကျယ်ရဲ့33%ဖြစ်ပါတယ်
မြို့နယ်လိုက်ကြည့်ရင်ပခုတ်ကူမှာအများဆုံးဖြစ်ခဲ့ပြီးစစ်ကောင်စီနဲ့ PDF တွေကြား24ချိန်တည်းမှာတိုက်ပွဲဖြစ်ခဲ့ပါတယ်။ရှမ်းမြောက်ဒေသကကြောင်မဲမြို့နယ်မှာ19ချိန်တည်းမှာတီဘောမြို့နယ်မှာ14ချိန်တည်းမှာဖြစ်ခဲ့ပါတယ်။ကြောင်မဲနဲ့တီဘောမှာတော့ဤဟိုတွေချင်းချင်းကြားဖြစ်ခဲ့တာပါ။နမ်တူမြို့နယ်မှာလည်း12ချိန်တည်းမှာတိုက်ပွဲဖြစ်ခဲ့ပါတယ်။
အခုဆက်ပြီးတော့နားဆင်ရမှာကကမ္ဘာတလှော်ခီးသွားအစီအစဉ်ဖြစ်ပါတယ်။အာရှတိုက်နဲ့ဥရောပတိုက်ကြားကအစ္စတန်ဘူးမြို့တော်မှာလှပတဲ့ကမ်းခြေတွေအများကြီးရှိပါတယ်။မြို့ရဲ့မြောက်ဘက်မှာပင်လယ်နဲ့တောင်ဘက်မှာမမာရာပင်လယ်တွေနဲ့ထိစပ်နေတဲ့ပင်လယ်ကမ်းခြေတွေစီကိုမတ်ဆုမြတ်မွန်ကကမ္ဘာတလှော်ခီးသွားအစီအစဉ်ကနေခေါ်သွားမှာဖြစ်ပါတယ်ဗျာ။
တူရကီနိုင်ငံအစ္စတန်ဘူမြို့တော်ဟာကမ္ဘာပေါ်မှာတိုက်ကြီးနှစ်ခုပေါ်မှာတည်ရှိနေတဲ့တခုတည်းသောမြို့ဖြစ်ပါတယ်။လူဦးရေ16သန်းလောက်နေထိုင်ပြီးတော့အမဲစီကနေတဲ့မြို့ကြီးရဲ့အရှိပဲအာရှတိုက်အချမ်းနဲ့အနောက်ဘက်ဥရောပတိုက်အချမ်းကိုဘော့စဖရက်ရေလက်ကြားနဲ့ပိုင်းခြားထားပါတယ်။မြောက်ဘက်မှာပင်လယ်နဲ့တောင်ဘက်မှာမာမာရာပင်လယ်တို့နဲ့ဝန်းရံထားတဲ့အစ္စတန်ဘူမြို့မှာပင်လယ်ကမ်းခြေတွေလည်းအများအပြားရှိပါတယ်။အစ္စတန်ဘူမှာတဲဖြူဖြူပင်လယ်ကမ်းခြေတွေရှိပေမဲ့ဥရောပကိုအပန်းဖြစ်ခီးထွက်ကြသူတွေကြားအစ္စတန်ဘူကမ်းခြေတွေကိုတည်သူသိမ့်မများပါဘူးဒေသခံတွေကတော့ကမ္ဘာတိုက်ကြီးနှစ်ခုကြားကပင်လယ်ပြင်မှာရေကူးနိုင်တာကထူးခြားမှုဖြစ်တယ်လို့မှတ်ယူထားကြပါတယ
်ဒီ İstanbul'da tabii suya girmek de bir ayrıcalık bence
İstanbul မှာရေကူးနိုင်တာအခွင့်အရေးတစ်ခုလို့ကျွန်တော်ထင်ပါတယ်ကမ္ဘာတိုက်ကြီးနှစ်ခုကြားကပင်လယ်ထဲမှာရေကူးရတာတကယ်ကိုထူးတာပါရေထဲကနေဥရောပတိုက်ဘက်ကိုကြည့်လိုက်အာရှတိုက်ဘက်ကိုကြည့်လိုက်နဲ့ဒါမျိုးကမ္ဘာတခြားဘယ်နေရာမှာမှမရှိပါဘူ
းမြို့လယ်ကနေနိုင်ဝက်မိနစ်40လောက်သွားရင်ရေပြပြပင်လယ်ကမ်းခြေတွေစီကိုရောက်တာမို့တချို့မြို့ကန်တွေကနေ့တိုင်းနှီးပါကမ်းခြေတွေသွားပြီးတော့အပန်းဖြေနေကြပါတယ
2 2.5 gibi geliyoruz. Voleybol oynamaya başlıyoruz. Ara ara denize girip ferahlıyoruz.
နားရီလောက်ကရောက်ပါတယ်။ Volleyball ကစားပြီးတော့မောလာတော့ပင်လယ်ထဲမှာရေစိမ်အနားယူပါတယ်။တနေကုန်နေပြီး7နာရီလောက်မှပြန်มาပါ
။ COVID ကရောဂါကြောင့်နိုင်ငံခြားခီးသွားမဲ့အစားပြည်တွင်းမှာရှိတဲ့ပန်းဖြေနေရာတွေစီကိုဒေသခံတွေပို့ပြီးသွားလာနေကြတာမို့ Istanbul မြို့ကပန်းဖြေကမ်းခြေတွေမှာလူတွေပို့ပြီးတော့စီကားနေပါတယ်။ပင်လယ်နဲ့နဲ့ထိဆက်နေတဲ့မြောက်ပိုင်းကကမ်းခြေတွေနဲ့မမရာပင်လယ်နဲ့ထိဆက်နေတဲ့တောင်ပိုင်းကကမ်းခြေတွေစုစုပေါင်းပင်လယ်ကမ်းခြေ80ကျော်ရှိတာမို့ကြိုက်တဲ့ကမ်းခြေသွားပြီးအပန်းဖြေနိုင်တာကမြို့ကန်တွေအတွက်အခွင့်အရေးတစ်ခုလိုဖြစ်နေတာပ
ါသူတမစ်တပီအဝန်ဒူရမနာဂရဲအစ်စင်တစ်နဲ့ဂရဲ
ခြေကကြီးနေတာပဲဗျရာသီဥတုတို့ရေစည်းတို့ကြောင့်တော့တခါတခါနင်းနဲ့နောက်သွားတတ်ပေမဲ့အစ္စတန်ဘူးလိုမြို့ကြီးမှာခုလောက်ကြီးကြီးလင်းလင်းနဲ့ပင်လယ်ရှိနေတာပဲဆိုမှလည်းမနက်စင်တာကြီးလောက်ကစပြီးလူတွေရောက်လာတာခဏလေးအတွင်းမှာကိုကမ်းခြေမှာလူတွေပြည့်သွားတော့တာပဲဗျပင်လယ်ကတော့တိတ်ကိုလှပါတယ
်အာရှတိုက်ဖက်အချမ်းမှာရှိတဲ့ကမ်းခြေမှာမနက်စောစောလာပြီးတော့ရေကူးအပန်းဖြေလေးရှိသူဖြစ်ပါတယ်သူ့လိုပဲကမ်းခြေတွေမှာလာပြီးအပန်းဖြေသူတွေများနေလို့ပလက်ကလထိုင်နေရာရဖို့စောစောလာဥရတယ်လို့တချို့ကပြောပါတယ
် Ben bugün seneki yoğunluk kadar hiç görmedim yani insanlar neredeyse şey
ဒီလောက်လူတွေများတာအရင်ကတခါမှမကြုံဘူးပါဘူးပလက်ကလထိုင်တွေတောင်ငှားလို့မရပါဘူးစီးပွားရေးပြဿနာတွေကြားမှာလူတွေကငွေကြေးကျက်တဲလာတော့အပန်းဖြေခီးလဲမသွားနိုင်ကြဘူးလေမိသားစု၄ယောက်နဲ့တပတ်စာခီးသွားတာအကုန်ခံမဲ့အစားတစ်လလုံးကမ်းခြေကိုလာပြီးတော့ရေကူးလိုက်လမ်းလျှောက်ပန်းဖြေလိုက်စားလိုက်တောက်လိုက်နဲ့အနားယူနိုင်တယ်လေ
တူရကီနိုင်ငံမှာနိုဗင်ဘာကနေမတ်လအထိ၄လလောက်ကအေးချမ်းတဲ့လတွေဖြစ်ပေမဲ့ခြံတဲ့လတွေကရာသီဥတုကောင်းမွန်ပါတယ်မတ်ကနေနိုဗ ెంబ ာအထိပြင်းပြအပူချိန်တွေကအနည်းဆုံး60ဒီဂရီဖာရင်ဟိုက်ကနေအမြင့်ဆုံး80ဒီဂရီဖာရင်ဟိုက်ဝန်းကျင်ရှိတာမို့ကမ်းခြေမှာအပန်းဖြေနိုင်တဲ့လတွေကတစ်နှစ်မှမနည်းလာပါဘူးတူရကီနိုင်ငံဟာအများစုအစ္စလမ်ဘာသာအဓိကကိုးကွယ်တဲ့နိုင်ငံဖြစ်ပေမဲ့တခြားမွတ်စလင်နိုင်ငံတွေထက်ကိုလူမှုအတိုင်းဝိုင်းခြားမှာပို့ပြီးတော့လွတ်လပ်ပွင့်လင်းမှုရှိပါတယ်ဒါကြောင့်ကမ်းခြေတွေမှာဖုံဖုံဖိဖိဝတ်ဆင်ကြသူတွေရှိသလိုဥရောပမှာလို့ဗီဂနီရေကူးဝတ်စုံဝတ်ဆင်သူတွေလည်းတွေ့ရနိုင်ပါတယ်Byzantine Empire နဲ့ Ottoman Empire လက်ထက်တွေမှာကမြို့တော်ဖြစ်ခဲ့တဲ့ Istanbul မြို့မှာလေးလာစရာယဉ်ကျေးမှုအမှုပညာနဲ့ဘိသုကလက်ရာတွေအများအပြားရှိပါတယ်။ Istanbul မြို့ကိုပင်လယ်ကမ်းခြေတွေထက် UNESCO ရဲ့အမွေအနှစ်အဖြစ်ထိန်းသိမ်းရမယ်လို့သတ်မှတ်ထားတဲ့အစအဦးတွေကြောင့်လာလေတဲ့ကမ္ဘာလှည့်ခီးတွေကပုံများပါတယ်။
အာရှတိုက်နဲ့ဥရောပတိုက်တိုက်ချင်းတစ်ခုပေါ်မှာတည်ရှိတဲ့မြို့မှာအခုလိုလှပတဲ့ပင်လယ်ကမ်းခြေတွေရှိတာကိုလူတွေအရင်ကထက်တော့ပိုပြီးတော့သတိထားမိလာကြပြီလို့ဒေသခံတွေကပြောပါတယ်
Gelmez. İstanbul'da deniz olduğu gelmiyor. Genelde onların Bodrum, Çeşme ya da herhangi bir
Pele Kanji ri chang pyo yin İstanbul go lure ga chechin pye ma myin ja ba bu. Aegean Pele bak ga Bodrum no Çeşme ro go be twei mi ja ba de. İstanbul ma nei de du ri hma be ti ja da ba. Da mae lun ga de 9 ne jaw law ga sa pi di bak ga Pele de hma ywet lwet khyi thwet phu naingan ja da ri la ni ja ba de.
ကဘာဥဒုယာတီပြောင်းလဲဖောက်ပြန်တဲ့ကြရဲ့ကြောင့်အစ္စတန်ဘူမြို့အပါအဝင်ကဘာမြို့တွေမှာအပူချိန်ပိုပြီးပူနွေးလာတဲ့အတွက်ပင်လယ်ကမ်းခြေသွားသူတွေပိုများလာပါတယ်။ဒါကြောင့်ကမ်းခြေလာသူတွေအတွက်ပလက်ကလထိုင်တွေနေကထီးကြီးတွေကိုအစ္စတန်ဘူမြို့တော်တာဝန်ရှိသူတွေကကမ်းခြေမှာပို့ပြီးတော့ထားပေးနေပါတယ်။ဥရောပတိုက်နဲ့အာရှတိုက်နှစ်ခုပေါ်မှာထူးထူးခြားခြားတည်ရှိတဲ့အစ္စတန်ဘူမြို့ကပင်လယ်ကမ်းခြေတွေမှာတော့အခုထက်ပိုပြီးလူတွေများလာဖို့သာမြင်တယ်လို့မြို့ကန်တွေကပြောကြပါတယ်ရှင်။ကျွန်မစုညံပေါ်မှာ
မဆူမြမွန်တင်ဆက်တဲ့ကဘာတလွားခီးသွားအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဗိုလ်တူနေညဘက် VOA အစီအစဉ်နေတင်ဆက်တဲ့ခါမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ဒေါက်တာတန့်စော်ရဲ့လူတုနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်တွင်အားကစားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုခင်မောင်ဆုံးမင်းပြောပြမှာဖြစ်ပါတယ်ဗျာ
ဖန်စီကန်တရရဲ့ဒေါ်အောင်ဆန်းစုကြည်ကိုထောင်တန်း6နှစ်ချမှတ်လိုက်တဲ့မြန်မာစစ်ကောင်စီတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြင်သစ်အစိုးရကအင်ကာနေကရှုံချလိုက်ပါတယ်။ဆက်လက်ပြီးမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့လဲထပ်လောင်းပြီးတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်ဟေဇာဟာတာဝန်ယူပြီးနောက်ပိုင်းပထမဦးဆုံးအကြိမ်အနေနဲ့မြန်မာနိုင်ငံကိုအင်ကာနေကသွားရောက်ခဲ့ပါတယ်။ခီးစဉ်အတွင်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းဆိုးဝါးလာတဲ့အခြေအနေတွေကိုအာယုံဆိုင်မှာဖြစ်ကြောင်းလဲကုလသမဂ္ဂကပြောပါတယ်ဆိုးဝါးလာတဲ့အခြေအနေတွေလက်တလောဆိုးရင်စရာကိစ္စတွေနဲ့တခြားသူတာဝန်ယူထားတဲ့ကိစ္စတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုအာယုံဆိုင်ဖြေရှင်းမှာဖြစ်ကြောင်းလဲအတွင်းရေးမှူးချုပ်ယုံကပြောရေးဆိုခွင့်စတီဖင်တူဂျရက်စ်ကအင်ကာနေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလေးရကြာခီးစဉ်အပြင်ရောက်ရှိနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှဲဘက်ချလက်ဟာအင်ကာနေကကော့စ်ပဇားခရိုင်ရှိရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်။မဟာမင်းကြီးကိုရိုဟင်ဂျာဒုက္ခသည်တွေကနေရက်ပြန်လည်လက်ခံရေးအစီအစဉ်မှာကုလသမဂ္ဂနဲ့အတူအမေရိကန် EU အစ္စလာမစ်နိုင်ငံများအစီအယုံ OIC နဲ့အာဆီယံနိုင်ငံတွေအပါအဝင်အားလုံးပါဝင်တဲ့အစီအစဉ်ဖြစ်ဖို့တောင်းဆိုထားတယ်လို့ပြောဆိုပါတယ်။ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်ကလက်နက်တိုင်တစ်ခုမှာအင်ကာနေကကြီးမားတဲ့ပေါက်ကွဲမှုတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်မိလာမှုဖြစ်ပွားခဲ့ပြီးလူပေါင်း 3,000 ကျော်ဘေးလွယာကိုပျောက်ရွှေ့ထားရပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ဟာယူကရိန်းသမ္မတတူရကီသမ္မတတို့နဲ့ယူကရိန်းနိုင်ငံအနောက်ပိုင်းမှာကြာသပတေးနေ့တွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။အဲ့ဒီကုလသမဂ္ဂရဲ့အစီအစဉ်နဲ့ယူကရိန်းနိုင်ငံကလက်ဗစ်မြို့မှာတွဲဆုံဆွေးနွေးမှာဖြစ်တယ်လို့သိရှိရပါတယ်။အမေရိကန်စစ်တပ်ကမီနစ်မန်3အမည်ရှိတိုက်ချင်းပြစ်ပယ်ထိန်တပ်မီဆိုင်းတုံးကိုစမ်းသပ်ခဲ့ကြောင်းအင်ကာနေကကြေညာလိုက်ပါတယ်။တရုတ်တို့ကထိုင်ဝမ်ကျွန်းအနီးဒီလာအစောပိုင်းကစီးရီးလေးကျင်းခဲ့တဲ့အချိန်မှာနှစ်ဖက်တင်းမာမှုတွေပိုမိုဆိုးဝါးလာမှာကိုရှောင်ရှားတဲ့အနေနဲ့အချိန်ဆိုင်ထားပြီးအခုမှစမ်းသပ်တာလို့ပြောပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုခုခင်မောင်ဆုံးမင်းပြောပြခဲ့တာဖြစ်ပါတယ်ပို့တူဒီနေ့မနေ့ခင်အတွက်အစီအစဉ်ထုတ်လို့ရမှုကတော့နန်းလောင်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာကမ်ဘင်းနဲ့ဒရက်စမစ်တို့ဖြစ်ကြပါတယ် VOA ရဲ့ပို့တူနေ့မနေ့ခင်အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်ထိလိုင်းဒိုမီတာ24/40/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်နေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.